Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီအမေရိကန်တန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ9ရက်ကြာသပတေးနေ့ပိုင်း9:00ကနေ10:00အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခွန်မတန်းတဲ့ပတ်သက်လို့စုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ပထမခြေလှမ်းဖြစ်သမ္မတရဲ့အခွန်ပေးဆောင်မှုမတန်းတဲ့ပတ်သက်လို့အလုပ်တော်ကော်မတီမှဒီနေ့ကြေညာမှာဖြစ်ပါတယ်။2008မြန်မာနိုင်ငံကဖွဲ့စည်းရုပ်ချက်ပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာစတင်ကြိုးပမ်းနေတဲ့ပေါ်ကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆဲကကြိုဆိုလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့အတူကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာမှာတော့ငင်းငင်းရဖို့ဆိုရင်ပြည်သူအလုံးပါဝင်လက်ခံနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုရှိဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါတယ်
။ငင်းငင်းရဖို့ဆိုလို့ရှိရင်အများပြည်သူကနေပြီးလက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလည်းလိုအပ်ပါတယ်။ကျွန်တော်ရဲ့ပြည်သူတွေအားလုံးကြားမှာလည်းရင်ကြား
ဆောင်ကြီးမျိုးအဝေယာမိဘုံပြန်ကွင်းမှာလုပ်တဲ့82မိနစ်မြောက်ရှမ်းပြည်နယ်နေအခမ်းအနားမှာပြောတဲ့မိန့်ခွန်းမှာပြောသွားတာပါတရင်ပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်လွှာနဲ့အတူဖွဲ့စည်းပုံပြင်ဆင်ရေးတိုင်းဒေသနိုင်ငံရေးပါတီတွေရဲ့အမြင်သဘောထားတွေကိုစူးစီးတင်ပြခြင်းနဲ့ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ကကြေးရွာတချို့မှာဒေသခံတပ်မတော်တပ်ဖွဲ့ကညမထွက်ရအမိန်ထုတ်ပြန်ထားတဲ့အကြောင်းစတဲ့တရင်လွှာတွေကိုတင်ဆက်ပေးပါမယ်ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်းတို့ကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခွန်မတန်းတဲ့ပတ်သက်လို့စုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ပထမခြေလှမ်းအဖြစ်သမ္မတရဲ့အခွန်ပေးဆောင်မှုမှတ်တမ်းတွေနဲ့ပတ်သက်လို့ဒီမိုကရက်တစ်ဦးဆောင်တဲ့အောက်လွှတ်တော်ကော်မတီတစ်ခုမှဒီနေ့ကြေညာမှာဖြစ်ပါတယ်။သမ္မတရဲ့ဗန်နာရေးအကျိုးစီးပွားတွေဟာသူ့ရဲ့မူဝါဒရေးအဆုံးဖြတ်ချက်တွေနဲ့လောရက်တွေကိုတွန်းအားဖြစ်စေခဲ့တာဆိုတာတွေကိုတော့ပြီးခဲ့တဲ့လကစလို့အောက်လွှတ်တော်မှာလူများစုဖြစ်ထိန်းချုပ်လိုက်တဲ့ဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်ကော်မတီတွေစတင်ဆောင်ရွက်နေတာပါ။ခွန်ပေးဆောင်တဲ့မှတ်တမ်းတွေဟာကိုရီးကူရာကိစ္စဖြစ်ပေမဲ့အခွန်စနစ်လှုပ်ထုံးလုံနည်းဆိုင်ရာလွှတ်တော်ကော်မတီဥက္ကဋ္ဌအနေနဲ့ဘယ်သူ့ကိုမဆိုအခွန်မှတ်တမ်းတွေထုတ်ပြန်ပေးဖို့တောင်းဆိုနိုင်တဲ့အခွင့်အာဏာရှိပါတယ်။ထရန့်ရဲ့ခွန်ပေးဆောင်ထားတဲ့မှတ်တမ်းနဲ့ပတ်သက်လို့သမ္မတရွေးကောက်ပွဲမဲဆွယ်ရင်ကစလို့အငင်းပွားစရာတွေကြုံရလို့ပွင့်လင်းမြင်သာမှုကိုပြသတဲ့အနေနဲ့အခွန်မှတ်တမ်းတွေထုတ်ဖော်ပြသလို့ရှိတဲ့အစဉ်လာကိုဖောက်ပြပြီးလူစုရှင်ကြားထုတ်မပြောဘဲထားခဲ့တာပါ။သမ္မတရွေးကောက်ပွဲမှာပြန်ပြည့်ဖြစ်ခဲ့တဲ့နိုင်ငံရေးဝန်ကြီးဟောင်းဟီလိုင်းကလင်တန်ဟာဆိုရင်လည်းသူ့ရဲ့ခွန်မှတ်တမ်းကိုထုတ်ပြထားပါတယ်။သမ္မတထရန့်ကတော့သူ့ကိုယ်ပိုင်ဗန်ဒါရေးအခြေအနေကိုစစ်ဆေးဖို့ဒီမိုကရက်တစ်တော်မှတ်တည်ရဲ့ကြိုးပမ်းမှုတွေဟာလုတ်ပိုင်ဝင်မရှိဘဲသမ္မတတယောက်ပေါ်ချင်းချောက်တဲ့လူရဲ့ဖြစ်နေပယ်ချထားတာပါ။နိုင်ငံရေးအော်လန်နီနဲ့တက်ခတ်တဲ့လူရဲ့ဖြစ်တဲ့အကြောင်းလဲဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။မနေ့ကကအင်ပြိုမှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းမှာလဲသူ့ရဲ့ဗန်ဒါရေးအခြေအနေကိုစုံစမ်းစစ်ဆေးမဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်ကိုယ်စားအတန်းရှစ်ဖာနာမည်ရဖို့အတွက်လုတ်ပိုင်ဝင်မရှိတာကိုလုတ်ဖို့ကြိုးစားနေတာဖြစ်တဲ့အကြောင်းလဲဝေဖန်ပြောဆိုခဲ့တာပါ။
အမေရိကန်နယ်စပ်လုံခြုံရေးအသုံးစရိတ်အတွက်လွှတ်တော်ထူးကော်မတီမှဆွေးနွေးနေကြတာသဘောမတူတာတွေရှိနေပေမဲ့နောက်ဆုံးရက်ဖေဖော်ဝါရီ15ရက်မတိုင်ခင်မှာသဘောတူညီမှုရနိုင်တယ်လို့လွှတ်တော်အမတ်တွေကပြောကြားခဲ့ကြပါတယ်။လက်ရှိခွင့်ပြုထားတဲ့အစိုးရအသုံးစရိတ်အတွက်နောက်ဆုံးရက်ဖြစ်တဲ့ဖေဖော်ဝါရီ15ရက်ရောက်လို့မှသဘောတူညီမှုမရရင်တော့အစိုးရလုပ်ငန်းတွေနောက်ထပ်တစ်ချိန်ရပ်ဆိုင်းရတဲ့အခြေအနေရောက်နိုင်ပါတယ်။ Republican နဲ့အတိုက်ခံ Democrat Party တို့ကအထက်နဲ့အောက်လွှတ်တော်အမတ်တွေပါဝင်တဲ့အထူးကော်မတီကနယ်စပ်လုံခြုံရေးအသုံးစရိတ်အပါအဝင်အစိုးရအသုံးစရိတ်သဘောတူညီမှုရနိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးနေတာပါ။ American အကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးဌာနတာဝန်ရှိသူတွေနဲ့လွှတ်တော်ကော်မတီဝင်တွေတီးထန့်တွေ့ဆုံဆွေးနွေးမှုတွေလည်းလုပ်နေပါတယ်။သမ္မတ Donald Trump ကတော့နယ်စပ်တိုင်းကာစရိတ်$5.8 ဘီလီယံအတည်ပြုပေးဖို့အခိုင်အမာတောင်းဆိုနေတာပါ။မက္ကဆီကိုနယ်စပ်လုံခြုံအောင်တိုင်းကာမလား၊ဤပညာတွေတုံးပြီးကာကွယ်မလားစသဖြင့်ဘလို့ပုံစံနဲ့လုံမလဲဆိုတဲ့အပေါ်မှာနှစ်ဖက်လွှတ်တော်အမတ်တွေကြားမှသဘောထားကွဲနေကြဆဲဖြစ်ပါတယ်။ဒါပေမဲ့သဘောတူညီမှုရအောင်ညှိနှိုင်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအထူးကော်မတီဝင်တွေကပြောကြားခဲ့ကြပါတယ်။2019ဘဏ္ဍာနှစ်အတွက်အစိုးရအသုံးစရိတ်ကိုလွှတ်တော်မှသဘောမတူနိုင်ခဲ့တဲ့အတွက်အမေရိကန်တမိုင်းမှာဒီအစိုးရလုပ်ငန်းတွေအကြာရှည်ဆုံးပြီးခဲ့တဲ့လကရပ်ဆိုင်းခဲ့ရတာပါ။သဘောတူညီမှုရအောင်ညှိနှိုင်းဆွေးနွေးဖို့တည်င်းသုံးပတ်အချိန်ပေးပြီးတော့အစိုးရလုပ်ငန်းတွေကို February 15ရက်မတိုင်ခင်အထိပြန်လည်လည်ပတ်နေတာဖြစ်ပါတယ်။
ဗင်နီဇွဲလားနိုင်ငံကိုအမေရိကန်နဲ့ပြည်ပနိုင်ငံတွေကလူသားချင်းစာနာမှုအကူအညီတင်ပို့မှုတွေကိုတားမြစ်ဖို့အဓိကနေဆက်တစ်ခုကိုစစ်သားတွေကပိတ်ဆို့တားမြစ်လိုက်ပါတယ်။ဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံကြားနေဆက်တရအလယ်မှာကြီးမားတဲ့လင်မယောင်ရေတင်ကားတစ်စင်းနဲ့ အပြာရောင်ကုန်တက်တာကြီးနှလုံးကိုချပြီးဖိတ်ဆုပ်ထားလိုက်လို့ကင်းလဲဆောင်ချက်နေတဲ့လက်နက်ကင်တပ်ဖွဲ့တွေကလည်းလက်ဆက်ဖြတ်ကူးဖို့ကြိုးပမ်းသူတွေကိုလက်ပြန်ခိုင်းနေပါတယ်။စားစာနဲ့ဆေးဝါးပါဝင်ဗင်နီဇွဲလားနိုင်ငံကိုဒေါ်လာ30အကူအညီပေးဖို့အမေရိကန်ကအကြံပြုထားတာပါ။ဒါပေမဲ့လည်းဗင်နီဇွဲလားနိုင်ငံဟာသထောင်းစားတိုင်းပြည်မဟုတ်သလိုအကူအညီတွေကိုလက်ခံလိုက်ရင်အမေရိကန်ကကျူးကျော်ဖို့လမ်းပွင့်ပေးသလိုဖြစ်မယ်ဆိုပြီးတမန်နီကိုလတ်စ်မာဒူရိုကအကူအညီမျိုးကိုပယ်ချထားပါတယ်။ရင်းနှင်းရတဲ့ဝင်ငွေပေါ်မှာအထူးကအားထားနေရတဲ့ဗင်နီဇွဲလားနိုင်ငံစီးပွားရေးဟာကမ္ဘာတဝန်းလောင်စာဆီစည်းချဆင်းမှုတွေအချင်းပြတ်ချဆမှုတွေနဲ့ဆိုရှယ်လက်မူဝါဒတွေကြောင့်ချဆင်းမှုတွေနဲ့ကြုံနေရတာပါအစားအစာလောင်စာဆီနဲ့အခြေခံလူသုံးကုန်တွေရှာပါနေပြီးထိမနိုင်သိမရငွေချေးဖောက်ဖောက်မှုပြဿနာကြုံနေရတဲ့အတွက်တန်းနဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံသားတွေကလည်းအိမ်နီးချင်းကိုလံပီယံနိုင်ငံကိုထွက်ခွာနေကြပါတယ်တမန်မာရူဆိုရနဲ့ယာယီသမရဖြစ်ကြီးညာထားတဲ့တိုက်ခံကောင်းဆောင်အမျိုးသားလွတ်တော်ဥက္ကဋ္ဌဝန်ကွာရိုတို့ကြာနိုင်ငံရေးရပြည်လည်မှုမရနိုင်ပဲဖြစ်နေချိန်မှာပဲလူသားရေးစံနှုန်းမှုကူညီတွေကိုတားမြစ်လိုက်တာလည်းဖြစ်ပါတယ်အမေရိကန်ကနေဒါနဲ့ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတော်များပါဝင်နိုင်ငံပေါင်း40ကျော်ကတော့ပြည်ရဲ့သမရယူကောက်ပွဲဟာအတူရောင်တာဖြစ်တဲ့ကြောင့်ယာယီသမရဖြစ်တာဝန်ယူဖို့ကြေညာထားတဲ့အတိုက်ခံကောင်းဆောင်ကိုထောက်ခံမှုပေးထားကြပါတယ်
American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဗီယက်နမ်နိုင်ငံမှာ February 28 ဒုတိယကြိမ်တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲကနေကောင်းမွန်တဲ့တိုးတက်မှုတွေဖြစ်လာဖို့တောင်ကိုရီးယားကမျှော်လင့်နေပါတယ်။ဒီလကုန်တွေ့ဆုံကြတဲ့အခါမှာကောင်းမွန်တဲ့တိုးတက်မှုတွေဖြစ်ထွန်းအောင်လုပ်နိုင်လိမ့်မယ်လို့တောင်ကိုရီးယားအစိုးရဘက်ကမျှော်လင့်ကြောင်းတောင်ကိုရီးယားသမ္မတပြောခွင့်ရသူကင်ဝီကျောင်းကပြောပါတယ်။တစ်ဖက်နဲ့တစ်ဖက်ဆစ်ဖြစ်ခဲ့တဲ့ American နဲ့ Vietnam ဟာအခုတော့မိတ်ဆွေတွေဖြစ်နေကြတာကြောင့် American နဲ့မြောက်ကိုရီးယားတို့တမိုင်းဝင်တွေ့ဆုံပွဲအတွက် Vietnam နိုင်ငံကိုရွေးချယ်တာအသင့်တော်ဆုံးဖြစ်တယ်လို့လည်းသူကပြောပါတယ်။ American လွှတ်တော်မှသမ္မတ Trump အင်္ဂါနေ့ကပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းအတွင်းမြောက်ကိုရီးယားခေါင်းဆောင်နဲ့ဒုတိယအကြိမ်တွေ့ဆုံမယ်ဆိုတာကိုကြေညာခဲ့တာပါ။နျူကလ িয়ার ကင်းစင်ရေးအတွက်အများကြီးဆက်လုပ်သွားဖို့လိုသေးတယ်ဆိုတာကိုလည်းသမ္မတ Trump ကမိန့်ခွန်းထဲမှာအတိအမှတ်ပြုပြောပါတယ်။ဒါပေမဲ့သူနဲ့ Kim Jong Un ရဲ့ဆက်ဆံရေးကကောင်းမွန်တယ်လို့ American သမ္မတကအဆိုပါတယ်ရှင်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညာလိုင်းဒိုမီတာ25 kHz 1180တို့ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျသာပင်းနဲ့ညာပဲတဲ့နေ့ကိုဆက်လက်ကြီးညာနေပါတယ်အငင်းပွားစရာတွေကြုံရတဲ့မြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ရေးလွှတ်တော်မှာစတင်ကြိုးပမ်းနေတဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆိုင်ကကြိုဆိုလိုက်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်တာဟာမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်မျှော်လင့်ထားတဲ့အပြည့်အစုံဆောင်ဖြစ်ထွန်းမှုတစ်ခုဖြစ်တဲ့အကြောင်းလူ့ခွင့်ရေးထုတ်ကိုယ်ဆိုင်ရန်ကြီးလေးကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါကျေးဇူးဥပဒေကိုဖြစ်စမှုပြည်သူတွေလူလားနေသလိုပြည်သူတွေရဲ့ဆန္ဒကိုလည်းပူပေါင်းကော်မတီကဖြည့်ဆည်းပေးဖို့လဲဒီမိုကရေစီရဲ့ပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့ပြက်ကွက်နေတယ်ဆိုပြီးမြန်မာစိုးရအပေါ်ဝေဖန်နေတဲ့လူ့ခွင့်ရေးထုတ်ကိုယ်ဆိုင်ကတိုက်တွန်းထားပါတယ်ဒီမိုကရေစီမဆန်တဲ့ကန့်သက်ချက်တွေပါဝင်နေတယ်လို့အများကဝေဖန်နေကြတဲ့2008ဖွဲ့စည်းပုံကျေးဇူးဥပဒေကိုဖြစ်စမှု2015ရွေးကောက်ပွဲမဲဆွယ်စည်းရုံးညမှာကြီးပြုထားပေမဲ့အစိုးရတက်တန်းတဝက်ရှိလာတော့မှသာပြင်ဆင်မှုစတင်ကြိုးပမ်းလာတာလည်းဖြစ်ပါတယ်လို့တော်လည်းမှာတက်မတော်သားကိုယ်စားလှယ်လေးပုံတစ်ပုံနေရာယူထားပြီးအရေးပါတဲ့လုံခြုံရေးဖွဲ့စည်းတွေကိုလည်းစစ်တပ်ကထိတ်ချုပ်ခွင့်ပြုထားတဲ့ခြေရောက်တွေကိုမပြေနိုင်မချင်းမြန်မာနိုင်ငံကိုဒီမိုကရေစီတိုင်းပြည်ဖြစ်လက်ခံနိုင်မှာမဟုတ်တဲ့အကြောင်းလဲလူ့ခွင့်ရေးထုတ်ကိုယ်စားကပြောဆိုခဲ့တာပါဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းမဲ့အစီအစဉ်ကိုတော့လွတ်တော်မှာမနေ့တုန်းကပဲမဲခွဲအတည်ပြုထားတာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာရေရှည်ခံတဲ့ငြိမ်းချမ်းရေးအတွက်အမေရိကန်ဥဆောင်တဲ့နိုင်ငံသားတပ်တွေနိုင်ငံတဲကနေရုတ်သိမ်းသွားဖို့အဓိကဖြစ်တယ်လို့တာလီဘန်နဲ့ဩဇာညောင်းတဲ့အာဖဂန်တိုက်ခိုက်ခေါင်းဆောင်တွေကပြောကြားလိုက်ကြပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာထူးထူးခြားခြားနှစ်ရက်ကျင်းပခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအခုလိုပြောကြားခဲ့ကြတာပါ။အာဖဂန်တဲကနေအမေရိကန်တပ်တွေအများဆုံးထွက်သွားရေးကိုအမေရိကန်တို့နဲ့ညှိနှိုင်းဆွေးနွေးနေတယ်လို့တာလီဘန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်မိုဟာမက်အဘတ်စတန်နီခါဇာယာပြောပါတယ်။အာဖဂန်နစ္စတန်အတွက်အဓိကနဲ့ဆန္ဒကနိုင်ငံသားတပ်တွေမရှိတော့ဘဲငြိမ်းချမ်းတည်ငြိမ်တဲ့နိုင်ငံဖြစ်ဖို့နဲ့ဘယ်ဘက်ကမှဝင်ရောက်ဆွတ်ဖက်ခြင်းမခံရဖို့ဖြစ်တယ်လို့အာဖဂန်သမ္မတဟောင်းခါမစ်ကာဆိုက်ကလည်းပြောကြားခဲ့ပါတယ်။ဆွေးနွေးပွဲပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းတာလီဘန်နဲ့အမေရိကန်ကြားတိုက်ရိုက်ဆွေးနွေးမှုတွေကိုထောက်ခံဖို့အတွက်မူအဖြစ်သဘောတူခဲ့ပါတယ်။အခုလိုတာလီဘန်နဲ့အာဖဂန်အစိုးရဆန့်ကျင်သူတွေမော်စကိုမြို့တော်မှာဆွေးနွေးနေကြတာကိုအာဖဂန်သမ္မတအက်ရှရက်ဖ်ဂန်ဒီကဝေဖန်ပြီးတော့ဖွဲ့စည်းပုံအရရွေးကောက်ခံထားရတဲ့သူ့ရဲ့အစိုးရထိခိုက်အောင်လုပ်တာဖြစ်တယ်လို့နိုင်ငံရေးအတိုက်အခံတွေကိုဝေဖန်ခဲ့ပါတယ်။
အစ္စလာမ်ဘာသာနဲ့ကိုပိုင်အုပ်ချုပ်နေတယ်လို့ကြေညာထားတဲ့ IS အစိုးရဒီပေါ်အောင်ပွဲခံနိုင်ဖြစ်တဲ့အကြောင်းရှေ့တွင်ပထမလောက်တည်ဝင်ကြေညာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒီလောက်ထိမြင်းမြန်ဆန်ဆန်ဖြစ်မယ်လို့ဘယ်သူမှတော့ထင်မထားတဲ့အကြောင်းလဲ IS သွေးကြွရဲ့ချိန်မုံကြီးလက်တွဲကျိုးပန်းနေတဲ့ကမ္ဘာတဝန်းကမဟာမိတ်တွေရဲ့ဝါရှင်တန်ကမနေ့တုန်းကစီးပွားပွဲမှာသမ္မတထရန့်ကပြောဆိုလိုက်တာပါ။အဲအစိုးရဒီပေါ်ရန်နုံးကြီးအောင်ပွဲခံနိုင်ကြောင်းရှေ့တွင်ပထမတည်ဝင်ကြေညာကောင်းကြေညာနိုင်မှာဖြစ်ကြောင်းလဲပြောဆိုထားပါတယ်။အမေရိကန်ကာဝေးနဲ့ထောင်လိုင်းအရာရှိတွေကတော့ S ဖွဲ့ဝင်တက်ခဲ့ရတဲ့မှာ1500လောက်ဟာစီးရဲနဲ့ငါ2000ကီလိုမီတာ50လောက်ရှိတဲ့နေမြေမှာခြေကုပ်ယူထားဆဲဖြစ်တယ်လို့ယူဆထားပေမဲ့လည်းသတိကြီးကြီးထားတုံ့တက်နေကြဆဲဖြစ်ပါတယ်
။ဟောင်ကောင်မှာတရုတ်နိုင်ငံတော်တချင်းကိုမလေးမစားပြုသူကိုရာဆွဲမှုနဲ့အရေးယူတဲ့မတင်ဥပဒေစံကိုဟောင်ကောင်လွှတ်တော်မှာတင်သွင်းလိုက်ပါပြီ။နိုင်ငံတော်တချင်းကိုလူသိရှင်ကြားရည်ရွယ်ချက်ရှိရှိစော်ကားမှုမှန်သမျှနဲ့စီးပွားရေးအရအတုံးချရင်ထောင်ဒဏ်3နှစ်နဲ့ဒေါ်လာ6300လောက်နဲ့ညီမျှတဲ့ငွေဒဏ်ချမှတ်ဖို့အတွက်ဥပဒေကြမ်းမှအဆိုပြုထားပါတယ်။ဒါရီမကမူလာဒန်းနဲ့အလဲဒန်းကျောင်းတွေမှာတရုတ်နိုင်ငံတော်တချင်းနဲ့တချင်းရဲ့နောက်ခံသမိုင်းကိုမဖြစ်မနေတင်ကြားဖို့လည်းဥပဒေကြမ်းထဲမှာထည့်သွင်းထားပါတယ်။တရုတ်လက်အောက်ပြန်ရောက်သွားတဲ့ဟောင်ကောင်မှာဒီမိုကရေစီစိတ်သုံးလာနေပြီလို့ဟောင်ကောင်ပြည်သူအများစုကခံစားနေကြပြီးတော့2014ခုနှစ်ကမအောင်မြင်ခဲ့တဲ့ Umbrella Movement လို့တည်ကြတဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုနောက်ပိုင်းတရုတ်နိုင်ငံတော်တချင်းအပေါ်တော်တော်လေးခခတီးတီးဖြစ်လာခဲ့ကြပါတယ
်
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါအခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ငင်းငယ်ရဖို့ဆိုရင်ပြည်သူအလုံးပါဝင်လက်ခံနိုင်တဲ့ဖွဲ့စည်းပုံအခြေခံတစ်ခုရှိဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါရယ်တောင်ကြီးမြို့အဝေးယာမိဘုံမြန်ကွေးမှာလုပ်တဲ့82နှစ်မြောက်ရှမ်းပြည်နယ်နေအခမ်းအနားမင်ကွန်းမှာဒီလိုထည့်ပြောသွားတာပါ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရားဖွဲ့စည်းပုံဗိုလ်တော်ဦးနဲ့မှာပြောင်းစုလွှတ်တော်ကအတည်ပြုလိုက်ပြီးနောက်တစ်နေ့မှာပဲအခြေခံဥပဒေပြင်ဆင်ရေးနဲ့ Federal Democracy ပြောင်းစုတည်ဆောက်ရေးဆိုတာကိုဒေါက်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်ပြောသွားတာပါ
။ငင်းငယ်ရဖို့ဆိုလို့ရှိရင်အများပြည်သူအနေနဲ့လက်ခံတဲ့ဖွဲ့စည်းပုံရေးအခြေခံဥပဒေတစ်ခုလည်းလိုအပ်ပါတယ်။ဒါအခြေကျမတို့ရဲ့ပြည်သူတွေအားလုံးကြားမှာလည်းရင်ကြားစေဖို့ဟာအင်တာမအရေးကြီးပါတယ်။ကျမတို့ရည်ရွယ်ချက်တွေပန်းတိုင်တွေတခါတည်းတူပေမဲ့လည်းဘယ်လိုပုံစံနဲ့ဒီပန်းတိုင်ကိုခြိတက်သွားမယ်ဆိုတဲ့အတွေးခေါ်တွေဟာကွဲလဲတာပါပဲဒီဟာတွေကတကယ်ကိုကျမတို့ပြည်တော်စုပေါ်မှာစေနာထားမယ်ဆိုလို့ရှိရင်ဖြည့်ရှင်းလို့မရတဲ့ပြဿနာတွေမဟုတ်ပါဘူးအားလုံးဟာအလျှော်တွင်းလုပ်ဖို့အစဉ်သင့်ရှိတယ်အားလုံးရဲ့အဓိကရည်ရွယ်ချက်ကတော့ချမ်းသာကြွယ်ဝသာယာငြိမ်းချမ်းတဲ့ပြည်တော်စုကြီးပဲဖြစ်တယ်ဆိုလို့ရှိလို့ရှိရင်ကျမတို့မတူကွဲပြားတဲ့စိတ်တော်သားတွေကိုညှိယူဖို့ဟာအခက်အခဲရှိမှမဟုတ်ပါဘူ
းပြည်သူလူထုရွေးကောက်တင်မြှောက်တဲ့အစိုးရတရက်နဲ့တိုင်းသားစီလုံးညီညွတ်ရေးကိုလှုပ်ဆောင်နေပေမဲ့လည်းအားလုံးမျှော်လင့်ထားတဲ့ Federal Democracy ပြည်အောင်စုအဆင့်ကိုမရောက်သေးဘူးဆိုတာကိုလည်းဒေါက်ဆန်းစုကြည်ကပြောသွားပါတယ
်ကျွန်တော်တို့အားလုံးညှော်မှန်းတဲ့ကြားလုံးလိုလားတဲ့အစ်မတ်နဲ့ Federal Democracy ပြည်အောင်စုအဆင့်ကိုတော့မရောက်သေးဘူးဆိုတာအားလုံးအသိပဲဖြစ်ပါတယ်ဒီလိုရောက်အောင်လို့ဆက်သွားဖို့ဟာကျမတို့ရဲ့တာဝန်ဖြစ်ပါတယ်ကျမတို့မျိုးဆက်တည်းရဲ့သမိုင်းဘေးတာဝန်လို့ပြောလို့ရှိရင်မှားမယ်မထင်ပါဘူးဒါကြောင့်မလို့နိုင်ငံတကာနိုင်ငံတိုးတက်ဖို့ဖွံ့ဖြိုးဖို့အောင်မြင်ဖို့ဆိုလို့ရှိရင်ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုဟာမဖြစ်မနေရှိရမယ့်ကိစ္စတရားဖြစ်ပါတယ
်ရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းပြည်နယ်နေအခမ်းအနားအဖြစ်ကျင်းပနေချိန်မှာပဲတနင်္ဂနွေလုံးအပြစ်ခတ်ရစဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားရဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကတော့82ကြိမ်မြောက်ရှမ်းမျိုးသားနေအဖြစ်သူတို့ရဲ့ဌာနချုပ်ရှိရာလွယ်တိုင်းလျံမှာကျင်းပပါတယ်ရှမ်းမျိုးသားနေလို့တတ်မှတ်ကျင်းပရတာနဲ့ပတ်သက်ပြီး RCSS ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးဆိုင်ငင်က VOA ကိုအခုလိုပြောပါတယ်
တော်တော်ရှမ်းပြည်နယ်လိုတုံးတာမဟုတ်လားဒါအစိုးရဘက်ကတရားဝင်တုံးနေတဲ့အတုံးလုံးဒါပေမဲ့ကျွန်တော်တို့ဘက်ကတော့အမျိုးသားနေဆိုတဲ့ဟာနေထူးနေမြက်ပေါ့ကျွန်တော်တို့ရှမ်းပြည်အမျိုးသားအားလုံးနဲ့တက်ဆိုင်တဲ့နေထူးနေမြက်ဖြစ်တယ်ဆိုပြီးတော့ကျွန်တော်တို့ကရှမ်းပြည်အမျိုးသားနေလို့ပြောတာဖြစ်ပါလေဒီ Federal နဲ့ Democracy ကိုအခြေခံတဲ့ပြည်တော်စုကိုကျွန်တော်တို့တည်ဆောက်မှာဖြစ်တယ်လေဒါကြောင့်မို့အခုတော့ဟိုတော့နိုင်ငံရေးဆွေးနွေးပွဲကနေတဆင့်ပဲကျွန်တော်တို့ကဒီကျွန်တော်လိုချင်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ရမှာဖြစ်ပါတယ်
။နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ဟာရှမ်းပြည်နယ်အရှေ့ပိုင်းနဲ့ရှမ်းပြည်တောင်ပိုင်းမြို့တွေစီကို February 5ရက်နေ့ကစလို့တွားရောက်ခဲ့ပြီးတော့ဒေသခံတွေနဲ့တွေ့ဆုံနေရဖြစ်ပါတယ်။ ပြီးခဲ့တဲ့ရက်တွေကတာချီလေးမိုင်းယောင်ကျိုင်းတုံမိုင်းတုံမိုင်းဆက်မျိုးတွေစီကိုသွားခဲ့ပြီးအခုတောင်ကြီးမြို့မှာရောက်နေတာပါမိုင်းတုံကနေမိုင်းဆက်ကိုတတ်မတော်လင်းနေတဲ့ခီးစက်တဲ့အချိန်လင်းရင်တက်သွားပြီးတိတ်မကြခင်မှာပဲတောင်ဆန်းစုကြီးလိုက်ပါသွားရဲ့ရဟန်းရင်ပြန်ပြောင်းပြီးရောခီးစက်ခဲ့ရပါတယ်ဒီဖြစ်မှာဆုံးဖြတ်ချက်မှန်မှန်နဲ့စနစ်တကျလုံဆောင်ခဲ့တဲ့အတွက်တတ်မ
VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာတိုက်နာဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုတစ်ဆက်တည်းနားဆင်ရမယ့်သတင်းလွှာမှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းဖို့လွှတ်တော်မှာအတည်ပြုလိုက်ပြီးမဲ့တက်မတော်သားကိုယ်စားလှယ်တွေကန့်ကွက်ခဲ့ကြတာအပါအဝင်တခြားပါဝင်တဲ့တိုင်းသားတွေနဲ့တက်သည့်ပညာရှင်တွေမပါဝင်တာကြောင့်အာဏာရ NLD ပါတီရဲ့လှုပ်ဆောင်ချက်တွေအောင်မြင်နိုင်ပါမလားဆိုတဲ့အပေါ်စိုးရင်စိတ်တွေထွက်ပေါ်နေပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးတိုင်းသားနိုင်ငံရေးပါတီတွေရဲ့အမြင်သဘောထားတွေကိုစုစည်းပြီးကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုစောလင်စွာပြင်ဆင်နိုင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းရေးအတွက်အရေးကြီးအဆိုကို NLD ပါတီကတင်သွင်းပြီးဖေဖော်ဝါရီလ6ရက်နေ့ကပြည်ထောင်စုလွှတ်တော် COA မှာမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီအဆိုကိုတင်သွင်းတဲ့အချိန်မှာတမတော်သားကိုယ်စားလှယ်အားလုံးကတပိုင်နဲ့ထပြီးကန့်ကွက်ခဲ့တာကြောင့်လွှတ်တော်မှာအမှတ်နေရာ25ရာခိုင်နှုန်းယူထားတဲ့တမတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုရနိုင်ပါမလားဆိုတဲ့တံပြားတွေရှိနေတာပါ။အဘလို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့အတွက်လွတ်တော်အမှတ်85ရာခိုင်နှုန်းကျော်ကထောက်ခံမှသာအတည်ပြုနိုင်မှာဖြစ်တဲ့အတွက်တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်နိုင်ငံရေးပါတီတွေနဲ့လေ့လာသုံးသပ်သူတွေအကြားအောင်မြင်မှုရှိမရှိဆိုတဲ့အပေါ်မေးခွန်းထုတ်နေကြတာဖြစ်ပါတယ်။တမတော်သားကိုယ်စားလှယ်တွေရဲ့ပူးပေါင်းပါဝင်မှုမရှိရင်တော့နိုင်ငံရေးအရာအများထွက်နိုင်တာကလွဲလို့ဖွဲ့စည်းပုံပြင်ဆင်ရေးဟာအောင်မြင်နိုင်ခြင်းမရှိဘူးလို့ SNDP ပါတီကတည်ပေါ်မြို့နယ်မဲဆန္ဒနယ်ကိုစားပြုပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ
် NLD ပါတီအနေနဲ့ကတကယ်အောင်မြင်ဖို့မဟုတ်ဘူးနိုင်ငံရေးအရာငါတို့ကပြင်ပြင်တယ်တမတော်ကမထောက်ခံလို့တမတော်ကမပြင်ပြင်လို့ပါဆိုတော့နိုင်ငံရေးရည်ရွယ်ချက်အရာဆိုရင်တော့နိုင်ငံရေးရည်ရွယ်ချက်အရာတော့အောင်မြင်တယ်ဆိုကြတော့ကျန်ဦးလို့ပြင်ဆင်ရတော့မအောင်မြင်ဘူးအဲ့ဒါလို့ဖြစ်ချင်လဲဖြစ်မှာပဲဗျာတို့ရည်ရွယ်ချက်ကဟုတ်ကလားကတော့သူတို့အင်မာမဲ့ဥပဒေကြမ်းအပေါ်မှာလည်းကြည့်ရမယ်နော်သူတို့ရည်ရွယ်ချက်အတိုင်းတမတော်သားကိုယ်စားလှယ်တွေကအာမယ်ခမြောက်ဆင်းနေမယ်ဆိုလို့ရှိရင်တော့ဒီတမတော်သားကိုယ်စားလှယ်တွေတက်ကအလဲသူတို့ရဲ့ရည်ရွယ်ချက်ကရိုးရိုးသားသားပြင်ဆင်နေတာအတွက်လိုက်တာလို့ယူဆရင်သူတို့ပါကြမယ်ပါပြီးရင်ဆင်းနေကြလို့ရှိရင်တော့ဒီပြည်သူ့အခြေခံဥပဒေပြင်ဆင်ရရအကျတော့မဟုတ်တယ်ချက်တော့မဟုတ်တယ်နော်ပြင်ပြနေလိုက်တဲ့ဟာတွေဘယ်လိုအတွက်အောင်မြင်နိုင်တဲ့အလားအလာရှိပါတယ
်လက်ရှိမှာတော့2008ဖွဲ့စည်းပုံတွေကတမတော်ဘက်ကပြင်ဆင်ဖို့ဆန္ဒရှိတဲ့အချက်တွေကိုစပြီးပြင်ဆင်တာကအဆင်ပြေနိုင်လိမ့်မယ်လို့လည်းဦးရဲထွန်းကပြောပါတယ
်အောင်လဲအောင်မြင်နေပြင်မယ်အဲဒီနည်းနည်းလေးဒီမြန်မာရေးအတွက်လည်းအပြည့်ရှိနေမယ်ဆိုလို့ရှိရင်တော့တော်ကဘောတည်နိုင်တဲ့ဒီဆက်တဲ့ပုံစံကိုပြင်ပြီးတော့ဟုတ်ပြီတော့ဒီရောက်နေတဲ့တက်ထမ်းတဲ့မျိုးပေါ့ဥပမာခွာမျိုးချောက်တဲ့လူဟာမျိုးပေါ့ခွာမျိုးတွေကိုပြင်းပြင်းပြင်လိုက်တာနဲ့နောက်ဒီနဲ့ဆက်ဆက်နေတဲ့အားတွေလာပြီတော့အဲ့လိုရတယ်ဗျအဲ့ဒီဟာတွေရေးပြီးတော့ပြင်မယ်ဆိုရင်တော့လက်လက်တိုင်းအင်နာဖွဲ့ကြီးတွေပြက်လဲတော်တော်လေးတွေပြင်းနေစရာဖြစ်သွားမလို့ထင်တယ
်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌကွန်ဂရောင်းအောင်ခမ်းကလည်းအနာဒီပါတီကိုဝိုင်းရံပေးမဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့တပ်သည့်ပညာရှင်ပိုင်းအားနည်းနေတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးဖြစ်နိုင်ခြေနဲ့နေတယ်လို့ယူဆကြောင်းသုံးသပ်ပါတယ
်ကျွန်တော်အမြင်မှာတော့အခုလက်ရှိလုပ်နေတဲ့ပုံစံမျိုးနဲ့တော့အလုပ်ဖြစ်နိုင်ဖို့တော့ဖြစ်ပါလားဒါပေမဲ့လည်းဆိုတော့အခုကဒီလွတ်တော်ဖြစ်ရမယ်တဲ့ပွားနေတယ်ဆိုတော့လွတ်တော်ဖြစ်မှာအဲကျွန်တော်ဘလောက်ရှိလုပ်နိုင်မလဲဘလောက်ရှိခံနိုင်လဲဆိုတဲ့အပိုင်းတွေရှိတယ်အခုကစစ်တပ်ကမပါတဲ့အပိုင်းကဒါအခက်အခဲဖြစ်ပါလိမ့်မယ်လုံးရဲ့ပုံစံမျိုးလေးတော့ဒီလိုလေးနဲ့တော့အလုပ်ဖြစ်မှာတော့ကျွန်တော်အမြင်ရမလို့ပါ
မြန်မာနိုင်ငံမှာတိုင်းရင်းသားတွေအားလုံးတန်းတူညီမျှအောင်လှုပ်ဆောင်ပေးနေမှာဒါစစ်မှန်တဲ့ Federal ပြည်ထောင်စုစနစ်ကိုဖော်ဆောင်နေမှာဖြစ်ကြောင်းလဲ Comground Arm Khan ကပြောပါတယ
် Federal ပြည်ထောင်စုကိုတည်ဆောက်ဖို့ဆိုရင်1948ခုနှစ်ပြည်လုံးစာချုပ်ရဲ့အချက်လက်ဒီလိုပါ
ပါတဲ့ယူဆောင်ပြီးမှတိုင်းရင်းသားတွေရဲ့အကုန်လုံးလိုလားချက်ပြီးဒီဒူညာချက်တဲ့ပြည်ထောင်စုစစ်လက်ကိုပြီးဆောင်ပါတာလေစစ်မှန်တဲ့ဆယ်ဆယ်ပြည်ထောင်စုလက်ချက်မှာဒါပြီးမှကွန်အခြေခံဥပဒေတွေလည်းဒီလိုမျိုးစစ်မှန်ပဲကျွန်တော်ရင်းချေပြီးသွားနိုင်တယ်လို့တော့မြင်ပါတယ်
2007ဖွဲ့စည်းပုံပြင်ဆင်ရေးအတွက်နိုင်ငံရေးပါတီအသီးသီးနဲ့တမတော်သားကိုယ်စားလှယ်တွေကိုတင့်လျော်တဲ့အချိန်မှာဖိတ်ခေါ်ဆွေးနွေးညှိနှိုင်းသွားမှာဖြစ်ကြောင်းနဲ့အဲ့ဒီဆွေးနွေးပွဲမှာတတိပုဂ္ဂလကိုယ်စားလှယ်တွေပါဝင်ရေးပူးပေါင်းကော်မတီရဲ့တာဝန်လှုပ်ပိုင်ခွင့်ရပိုင်ခွင့်နဲ့တက်တန်းတွေကိုလည်းသတ်မှတ်ပေးသွားမှာဖြစ်ကြောင်းပူးတွဲကော်မတီဖွဲ့စည်းရေးအတည်ပြုပြီးတဲ့နောက်မှာအမျိုးသားလွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကလွတ်တော်ကိုတင်ပြခဲ့ပါတယ်ခင်ဗျာ
။ဟုတ်ပါရှင်များရှင်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတို့ရဲ့ဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှထောက်ခံမှုရဖို့လိုအပ်တဲ့တက်မတော်သားကိုယ်စားလှယ်တွေကတော့အစိုးတင်ချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိုမူအားဖြင့်မကန့်ကွက်ဘူးလို့လည်းပြောနေပါတယ်။စတင်ရေးဆွဲအတည်ပြုချိန်ကစလို့အငင်းပွားစရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ချေအလားအလာဘယ်လောက်များရှိပါလဲ။ပင်ရကစပြီးပြင်ဖို့လိုမလဲစီရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဒီလိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင
်။ဒီလိုရဲ့ဒီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုင်းလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ချင်းပြည်နယ်ဆိုင်ရာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်။ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ကရက်ွက်ကြီးရွာတချို့မှာဒေသခံတပ်မတော်တပ်ဖွဲ့ကညမထွက်ရအမိန်ထုတ်ပြန်ထားပါတယ်။တခါမှမရှိဘူးသေးရဲ့ဒီညမထွက်ရအမိန်ထုတ်ပြန်ချက်ဟာပလက်ဝဘက်မှာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့အကြားဖြစ်နေတဲ့တိုက်ပွဲတွေနဲ့ဆက်ဆံနိုင်တယ်လို့ယူဆတာလည်းရှိပါသေးတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထည့်အောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရဲ့ရှင်
။တပ်မတော်နဲ့ AA တို့အကြားမကြာခဏတိုက်ပွဲဖြစ်လေရှိရဲ့ချင်းပြည်နယ်ပလက်ဝမြို့နယ်နေမကြီးထိစပ်နေတဲ့ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ပေါ်ကရက်ွက်တချို့နဲ့ဖနိုင်ငလိုင်ကျေးရွာတွေမှာညမထွက်ရအမိန်ကိုဖေဖော်ဝါရီ6ရက်နေ့ဗုဒ္ဓဟူးနေ့ညနေပိုင်းမှာထုတ်ပြန်လိုက်ကြပါ။အမိတ်ထုတ်ပြန်ထားတဲ့ရက်ွက်တွေနဲ့ကြေးရွာတွေနီးမှာခလာရ140တရင်ရှိပြီးညမထက်ရအမိန်ကိုမြို့နယ်အုပ်ချုပ်ရေးမှူးကရက်ွက်နဲ့ကြေးရွာအုပ်ချုပ်ရေးမှူးတွေကိုခေါ်ယူပြောဆိုခဲ့တာဖြစ်ပါတယ်။ဒီချိန်လေးနဲ့ပတ်သက်လို့ဖနိုင်ကြေးရွာအုပ်ချုပ်ရေးမှူးဦးစင်ထံကဖီဂိုယိုကုလို့ပြောပါတယ
်။ဟုတ်ကဲ့အဲ့ဒါတက်မဲ့ပြင်မှာပြတယ်ဟိုအမိန်ထုတ်ထားတယ်လေတက်မဲ့ပြင်မှာညခုနကြီးကနေမနေ့9နာရီရဲ့ခေတ်တော့ပိုင်ခွန်မရှိဟိုတက်မဲ့ပြင်မှာယင်းကကျမခုမရှိအဲ့ဒါပဲပြောတယ်တက်ပုံမရရခုမပြောရအဲ့ဒါပဲပြောတယ်လေရားလေးဆက်တက်နေသူဟောဖနိုင်အေယွာစွန်ပါနေအတွင်းမှာပဲပြောတာ
နိုင်ကိစ္စကြီးရှိရဆိုရင်တော့အကြောင်းကြားပြီးပြတ်တန်းသွားလာလို့ရတယ်လို့ဦးစင်တန်းကပြောပါတယ်အရင်တုန်းကတခါမှထုတ်ပြန်မှုရမရှိသေးတဲ့ဒီလိုညမထွက်ရအမိန်ကြောင့်တော့သူတို့ရဲ့နေဆက်တူဝသွားလာနေထိုင်လုပ်ကိုင်တဲ့ကိစ္စတွေမှာထူးထူးခြားခြားတက်ရောက်မှုမရှိဘူးလို့နောက်ဒေသခံသူဖြစ်တဲ့ဦးစလောင်းကပြောပါတယ်ချင်းလူကွန်ရေးဖွဲ့ကအချက်လက်စုဆောင်တာဝန်ငယ်ဆလိုင်းတရကတော့ဒီညမထွက်အမိန့်ထုတ်ပြန်တဲ့ပေါ်သူ့ရဲ့အမြင်ကိုခုလိုပြောပါတယ
်ကျွန်တော်ထင်တာတော့အခုပလိဝမြုံနယ်မှာအဲ့ဒီ AA တပ်နဲ့မြန်မာတပ်ရဲ့စစ်ပွဲတွေဖြစ်နေတယ်အဲ့ဒါကြောင့်ဖြစ်နိုင်တယ်ပြီးတော့တပီမြုံနယ်မလေးအဲပလိဝမြုံနယ်ကနယ်စစ်ချင်းထိစပ်နေတော့ကျွန်တော်တို့စစ်ရေးပြင်ဆင်မှုတစ်ခုဖြစ်မယ်လို့ကျွန်တော်ယူဆတာပေါ့နော
်မတူပီမြို့ပေါ်ကစံပေါင်းခိုးပွေလောင်ပန်းငလားရက်ွက်တွေနဲ့ဖနိုင်ငလိုင်ကြီးရွာတွေမှာညမထွက်ရမိန်ထုတ်ပြန်တာဖြစ်ပြီးဘလောက်တိကြာမယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးခင်ဗျာ
ကိုထက်အောင်ခန့်သတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်သမရထရမ်ကဗင်နီဇွဲလာသမရနီကိုလက်စ်မာဒူရိုကိုဖြုတ်ချနိုင်မှုအတွက်စစ်အင်အားသုံးတဲ့နီလန်တစ်ခုကိုလည်းထဲတွင်းစဉ်းစားဖို့ဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောဆိုထားပါတယ်။ဒါကြောင့်တခြားနိုင်ငံတနိုင်ငံရဲ့ပဋိပက္ခအတွက်အမေရိကန်တပ်ဖွဲ့တွေစီလွတ်မယ်ဆိုရင်တာဝန်ခံမှုရဲ့နောက်မှာမရည်ရွယ်ပဲဖြစ်လာမယ့်အကျိုးဆက်တွေနဲ့လူအသက်တွေပေးဆပ်ရမယ့်အဖြစ်တွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေတိုးလာနေပါတယ်။ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးပါမယ်ရှင်။
ကောင်းပါပြီရှင်။သ သမ္မတ ထရမ့် က Venezuela နိုင်ငံမှာ American စစ်အင်အားအသုံးပြုမယ်ဆိုတာကရွေးချယ်စရာနည်းလမ်းတစ်ခုဖြစ်တယ်လို့ပြောထားပါတယ်။ဒါပေမဲ့ထွက်တော်မှာပြောတဲ့သူ့ရဲ့နိုင်ငံတော်အခြေပြမင်းကုန်းမှာတော့ကမ္ဘာတဝန်း American စစ်တပ်ရဲ့ပါဝင်ပတ်သက်မှုဟာဇီးစကကြီးတာတဲ့အတွက်ရှော့ချဖို့လိုအပ်တယ်လို့ပြောပါတယ်
။ As a candidate for president, I loudly pledged a new approach.
သမရလောင်တယောက်အနေနဲ့ချင်းကပ်မှုအသေးတစ်ခုကိုကြဲကြဲလောင်လောင်နဲ့ကတိပေးထားပြီးဖြစ်ပါတယ်။ကြီးမြတ်တဲ့နိုင်ငံတွေကမပြီးဆုံးနိုင်တဲ့စစ်ပွဲတွေကိုမတိုက်ကြပါဘူးဗျာ
။ American အပါအဝင်လက်တင်အမေရိကန်နိုင်ငံအများစုနဲ့ဥရောပနိုင်ငံတွေက Venezuela နိုင်ငံရဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌ Juan Guaido ကိုနိုင်ငံရဲ့ဂျားဖြတ်ယာယီသမရအဖြစ်အသိအမှတ်ပြုထားပြီးဖြစ်ပါတယ်။သမရ Nicolas Maduro ကပြီးခဲ့တဲ့နှစ်သမရရွေးကောက်ပွဲမှာမတမာရာတွေလုပ်ခဲ့တာကြောင့်တရားမဝင်ဘူးလို့ American အပါအဝင်နိုင်ငံတော်များများကပြောဆိုနေတာဖြစ်ပါတယ်။ Maduro ရဲ့ Socialist မူဝါဒတွေကြောင့်ရင်းနှံကြွယ်ဝပြီးချမ်းသာလာတဲ့နိုင်ငံဟာစီးပွားရေးချွတ်ချုံကြ၊ငွေကြေးအဆမတန်ဖောင်းပွား၊စားနပ်ရိက္ခာနဲ့စေဝါတွေပြက်လက်ပြီးစီးရဲဒဏ်ခံနေရတဲ့တန်းနဲ့ချီတဲ့လူမှုအုံကြွပြီးတော့နိုင်ငံကနေထွက်ခွာနေကြပါတယ်။သမ္မတမာဒူရိုပြုတ်ကြရေးဖိအားပေးတဲ့အနေနဲ့သမ္မတထရမ့်အစိုးရကဗင်နီဇွဲလားနိုင်ငံရဲ့ရေနံဝင်ငွေတွေကိုထိန်းချုပ်တာအပြင်စီးပွားရေးဖိအားတွေတိုးပြီးပေးနေပါတယ်။စီးရေးရဖိအားပေးတဲ့နီလန်းကိုထောက်ခံသူတွေကမူရည်စေဝါရောင်းဝယ်မှုတွေနဲ့ပါဝင်ပတ်သက်တယ်လို့ဆွဆွဲခံနေရပြီးနိုင်ငံရေးဖိနှိပ်မှုတွေတိုးပြီးလုပ်နေတဲ့မာဒူရိုအစိုးရဖြုတ်ချဖို့အတွက်စီးရင်အားသုံးမယ်ဆိုရင်ဗင်နီဇွဲလားပြည်သူအများစုကကြိုးဆိုကြလိမ့်မယ်လို့ဆိုပါတယ် Heritage Foundation ရဲ့နိုင်ငံရေးသုတေသီအန်နာကွင်ဒါနာကတော့စီးရင်အရရည်ယူဖို့လိုအပ်တယ်လို့သုံးသပ်ပါတယ
် That seems to be a growing popular opinion by many Venezuelans.
ဒီမှုကျူးလွန်နေတဲ့အစိုးရကိုဖြုတ်ချဖို့ကထိရောက်တဲ့စစ်အင်အားကိုသုံးတဲ့နည်းလမ်းပဲရှိရလို့ဗင်နီဇွဲလားအများစုကယူဆကြပါတယ်။ဒါဗင်နီဇွဲလားပြည်သူတွေကြားလူကြိုက်များလာတဲ့ထင်မြင်ယူဆချက်ဖြစ်ပုံရပါတယ
်။စီရင်အရရေးယူမှာကိုစန့်ကျင်သူတွေကတော့ဗင်နီဇွဲလားနိုင်ငံရဲ့လူမှုအကျပ်တဲပဋိပက္ခတွေဟာအမေရိကန်ရဲ့လုံခြုံရေးကိုချင်းချောင်နေတဲ့အန်ဒီရဲ့တရားမဟုတ်ဘူးလို့ထောက်ပြကြပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘိုလ်တန်ရဲ့မှတ်စုစာအုပ်မှာကိုလံဘီယာနိုင်ငံကိုစစ်သည်9000လို့လက်ရင်းနဲ့ရေးထားတာကိုသတင်းတော်တွေကသတိပြုမိပြီးတဲ့နောက်မှာဗင်နီဇွဲလားနေဆက်နာကကိုလံဘီယာနိုင်ငံတဲကိုအမေရိကန်စစ်သည်9000ဆေလွတ်နိုင်တယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်။အမေရိကန်ကြီးထက်ကောလိပ်ကပေါမောက်ခအီဗန်အဲလစ်ကတော
့ You could imagine a possibility.That if there were a need to go into Venezuela and do humanitarian
တကယ်လို့ Venezuela နိုင်ငံကိုလူဝတ်ချက်ရသွားကြရမယ်ဆိုရင်တော့မှလူမှုရေးရဆန္ဒမှုလုပ်ငန်းတွေဒါမှမဟုတ် Guaido အစိုးရနဲ့မြူသားလွှတ်တော်မတ်တွေကိုအကာအကွယ်ပေးဖို့စစ်ဆင်ရေးတွေလောက်ပဲလုပ်နိုင်အောင်လို့ဖြစ်နိုင်ခြေတွေကိုစဉ်းစားကြမှာပါ
နှစ်တွေနဲ့ချီပဋိပက္ခဖြစ်ပွားနေတဲ့ Venezuela နိုင်ငံမှာခိမီလက်နက်တွေတပ်ဆင်ထားတဲ့စစ်တပ်နဲ့တိုက်ဖို့ဆိုရင်အတော်လေးစွန့်စားရမှာဖြစ်တယ်လို့ဒေသတွေနဲ့ Maduro ကိုထောက်ခံသူတွေစိတ်အားပိုထက်သန်အောင်တွန်းပို့တယ်လို့လည်းဖြစ်နိုင်တယ်လို့လက်တင်အမေရိကကျွမ်းကျင်သူစီးပွားရေးနဲ့မူဝါဒရေးရာသုတေသီ Alexander Main ကသုံးသပ်ပါတယ
်။ If the White House's goal is regime change in Venezuela
တကယ်လို့အင်ဂျီရောရဲ့ရည်မှန်းချက်က Venezuela နိုင်ငံမှာအစိုးရပြောင်းလဲဖို့အတွက်ဆိုပါစို့အဲ့လိုပဲဖြစ်ပုံရပါတယ်အင်မီရောအနေနဲ့သူတို့ရဲ့လောက်ရက်ကနေထွက်ပေါ်လာမဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးအမေရိကန်ပေါ်ဗင်နီဇွဲလားနဲ့ဒေသတွင်းနိုင်ငံတွေရဲ့မကြေမနက်တုံ့ပြန်တာတွေနဲ့ရင်ဆိုင်ရမယ်ဆိုတာကိုစိုးရင်သိပါတယ
်ကနေဒါနိုင်ငံနဲ့တခြားအခရာကြတဲ့ဒက်တီအမေရိကန်နိုင်ငံမဟာမိတ်တွေကလည်းဗင်နီဇွဲလားနိုင်ငံကိုစစ်အင်အားတုံ့ဖိအားပေးတာတွေမလုပ်ဖို့တတိပေးနေကြပါတယ်ရှင
်ဒေါက်ခင်ဆိုဝင်းပြောပြပေးခဲ့တာပါရှင်VOA ကိုအင်တာနက်ကနေအဝေးပိုင်းအကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့တီးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရတော့ VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျမ်းမာရေးကဏ္ဍမြမာရေးတုံသက်ခြင်းနဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
NLD ပါတီတောင်ရှိပုဂ္ဂိုလ်နဲ့ကျွန်တော်တို့စိတ်တော်စကားပြောခြင်းနဲ့နောက်တစ်ခုကဒီရုပ်ထုအစီအရမစီဆောက်သွားတာကိုကျွန်တော်ကကဲရှုတ်ချတ
ယ်။တရားပြည်နယ်လွှဲကော်မြို့ကဏ္ဍဟေဝန်ပန်းချံမှာဘိုးချုပ်ကျေးဇူးဆိုင်ထူလိုက်တဲ့အပေါ်တိုင်းရင်းသားလူငယ်အဖွဲ့အစည်းတွေဝေဖန်မှုတွေမြင့်တက်နေပြီးတော့ကရင်ပြည်နယ်လူငယ်အင်အားစုကကိုတီတီပြောသွားတာပါတိုင်းရင်းသတင်းလွှာကဏ္ဍမှာအပြည့်အစုံကိုနားဆင်ရပါမယ်အခုအရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာခြေဘွားအယွတ်ပြားရောင်ပြီးဖနှောက်နာတာနဲ့ပတ်သက်တဲ့အကြောင်းကိုအယိုးအထူးကူးနဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသမှုဌာနကပါမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ရေးပေါ်နဲ့အယိုးအထူးကူးဆေးရုံကြီးဒေါက်တာမော်မော်ဦးခင်ဗျာကျွန်တော်တို့ဒီခြေဘွားအောက်မှာရှိတဲ့အယွတ်ပြားကြီးရှောင်ပြီးတော့ခြေဖနှောက်နားတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တာများလားဆရာကြီ
းဟုတ်ပါတယ်ကျွန်တော်တို့ရုပ်ဝဌာနာတွေရောရုပ်ထုတ်မှုဆရာဝန်တွေရောလာပြီးတော့ကြားတဲ့လူနာတွေထဲမှာလေဒူးနာရာရယ်ခါနာရာရယ်လေပင်းနာရာရယ်ပြီးဒီခြေဘွားအယွတ်ပြားရောင်လို့ခြေဖနှောက်နားတဲ့လူနာတွေကအများကြီးများသုံးလာလာပြီးတော့ကြားလို့ရှိပါ
ဟုတ်ကဲ့ဆရာကြီးဒီကဘာကြောင့်အဓိကဖြစ်ရလဲဆရာအခုလို့ဒီဖနှောက်နာတာလေ
ခြေဘွားမှာဖနှောက်နဲ့ခြေချောင်းလေးတွေကိုဆက်ွယ်ပေးထားတဲ့အယွတ်အပြားကြီးတစ်ခုရှိတယ်။အဲဒီအယွတ်ပြားကြီးကတင်းလာတဲ့အခါမှာခြေောက်ကကွေးပြီးတော့ဘုံရင်ဝိတ်ကိုပေါ့နော်ခန္ဓာကိုယ်ရဲ့အလေးခြေကိုခံနိုင်အောင်လို့စပရင်လိုမျိုးတော့လုပ်ထားတာဒါသဘာဝတိုင်းလုပ်တာ။အဲဒီအယွတ်ပြားကြီး over weight များလို့ဖြစ်ဖြစ်အသုံးပြုတာများလို့ဖြစ်ဖြစ်မတက်ရတာများလို့ဖြစ်ဖြစ်ဒါမျိုးတွေဖြစ်တဲ့အခါကျရင်ခြေဘွားအယွတ်ပြားတနည်းအားနေပြီးတော့တိတိလေးပြဲတာတို့နာရာတို့သူအဲ့ဒီကနေပြီးတော့စကြောင်တယ်။ကြောင်ကန်းနေပြီးတော့ဖနှောက်မှာသူကသွားထွက်တာတော့ဖနှောက်ဘက်ကနေပြီးတော့ဆွဲတဲ့အခါကျတော့အဲ့ဒီဖနှောက်နာတယ်ဆိုပြီးတော့ဒီနာတွေကအများကြီးခံစားရလိမ့်ရှိတာပါနော
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီဖြစ်ရခြင်းအကြောင်းရင်းတွေကရောဘာတွေရှိလဲဆရာ။အခုလိုဒီခြေဘွားအယွတ်ပြားရှောင်နေတဲ့အကြောင်းရင်းပေါ့
။အခုတို့တစ်ပြင်းတော့ကျွန်တော်ရှိလာပြနေတဲ့လူတွေမှာတော့အများကြီးဓမ္မတော့အသက်ပေါ့နော်။အသက်40ကျော်လာရင်အများကြီးဖြစ်တဲ့တို့တစ်ပြင်းတော့နည်းနည်းလေးတက်ကြီးလာလို့အုံများလာတဲ့အတွက်ကြောင့်ဖြစ်တဲ့အမျိုးဖြစ်နိုင်တယ်။မျိုးသမီးတွေကမျိုးသားတွေနဲ့ပို့ပြီးတော့ဖြစ်တာတွေ့ရတယ်။နောက်ဘဝလုံးနဲ့လူတွေပို့ဖြစ်တယ်ပေါ့။ဆိုတော့လည်းပဲအလုံးနဲ့လည်းဆိုင်တာပေါ့။ကိုယ်ဘလို့အုံချတယ်လေဆိုတော့မတက်ရက်ပြီးလုံးလောရတဲ့သူကြီးဓာမျက်များလျှောက်ရတဲ့ဒီလိုလူမျိုးတွေကကျော်ပို့ပြီးတော့ဖြစ်တယ်။မတက်ရက်လျှောက်တယ်ဆိုကျွန်တော်ဆရာဝန်တွေကိုယ်တိုင်တော့ဖြစ်တာပဲ။ဆရာဝန်တွေကလည်းပဲကျော်မတက်ရက်ပြီးတော့ပဲကျော်လူနာကောင်းရတယ်ခွဲရဆေးရတယ်ဒီလိုမျိုးကြီး။ဥပမာသပွဲထိုးလို့ကျောင်းဆရာတို့မတက်ရက်ပြီးသင်ရတာတို့ဆက်ယုံပါအခုတက်နေတဲ့လူတွေပါဒီမတည့်ရပြီးလောရတာဒီလိုလူမျိုးတွေကအဖြစ်များတာပေါ့နော်အထူးသဖြင့်တော့တစ်ခါလေးကြရင်တော့ကိုယ်ဝန်ဆောင်တွေမှာတော့ body weight များလာတာပေါ့နော်ကိုယ်နဲ့ရှိလေးကျင်လာတယ်များလာတယ်ဆိုနှောင့်နာလာတယ်များခြင်းတော့ဖြစ်တယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအာကစားအလုပ်များတဲ့လူတွေမှာရောဖြစ်တတ်သေးလားဆရာကြီ
းဟုတ်ပါအာကစားအလုပ်များဆို over use လို့ခေါ်တာပေါ့နော်ဆိုတော့အသုံးများတာပေါ့ဒီဘဝအထူးသဖြင့်တော့အာကစားမှာတော့မှဆိုင်းနေပေါ့ပြေးတာတို့ခုံတာတို့ဒီလိုလောရတဲ့လူမျိုးတွေမှာလည်းပဲတော့ကိုနည်းနည်းနည်းလေးသူကကျဲရတယ်သူကလေဘော်ဒီဝိတ်ကျတာမမှန်တဲ့အခါမျိုးကြတယ်အဲဒါထုံပြီးပြောရင်တော့ဟိုဘယ်လိုပြောမလဲပုံစံတစ်မျိုးလေးကိုတက်ကတက်ကလိုရတဲ့ပြရတာခုံရတဲ့ဟာဒီလိုသဘောမျိုးတွေဆိုရင်ဖြစ်လို့ရှိ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်နိုင်တဲ့အကြောင်းတွေရှိသလားဥပမာယောဂါတွေတချို့လို့
အဲတခြားယောဂါတွေကတော့ဒီအတွက်ပြင်းတော့ကျွန်တော်တို့တွေ့ရတဲ့လူတွေများများမှာတော့ဒီဥသာကဥပမာစီဂျိုတို့ဘာလို့လဲဆက်ဆက်နေရမျိုးလည်းဖြစ်နိုင်တယ်နောက်တချို့ကျတော့လည်းပဲသူကဟိုမွေးရပါပေါ့နော်ခြေောက်ကတကယ်တော့နည်းနည်းလေးခုံးနေမှာ body weight ကို spring လို့ခံနေတာ။အရန်ခုံးတဲ့လူတွေအရန်ပြားတဲ့လူတွေဒီလိုမျိုးတွေမှာလည်းသူကအများကြီးဖြစ်တာပေါ့နော်။ဒါတွေကြတော့ပနောက်နာတယ်ဆိုရင်ခုနကခြေဘွားရွတ်ကြကြီးနာတယ်လို့ပဲထင်ပြီးပေါ့နေလို့လည်းမရဘူးကွာ ပြန်ပနောင်းလာတဲ့အကြောင်းရင်းတွေပေါ့နော်အာယုရောညတ်တာအမျိုးလေးရှိနိုင်တယ်သူကတော့အလိုအသားကြီးတာတို့လိုအမျိုးတွေရှိနိုင်တယ်နောက်ပနောင်းအစ်စ်လေးတွေနာတာတို့ပါလို့အစ်စ်ရောင်းတာတို့ဒါတွေနဲ့လေသူကရောနေကြတာပေါ့နော်စစ်ဆေးဖို့တော့လိုတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂဖြစ်မဖြစ်ကိုဆရာကြီးဒီသိနိုင်မဲ့အဓိကလက္ခဏာတွေဘာတွေရှိလဲဆရာ
အဓိကတော့သူကဒီပနောင်းနာဘူးနာနီးရစိဘွားရုပ်ပြရအောင်လို့ပနောင်းနာဘူးနာနီးရလင်းတော့ထိုးကြတယ်ငြင်းရနာနေတာမဟုတ်သူကအတူတူကျင်းတော့မနေ့ရထဆိုရင်သူကပို့ပြီးတော့ဆိုးတယ်တချို့ဆိုရင်ဆိုးကနေနဲ့သူကလဲကြမလို့တော့မှသူကလည်းနင်းမိတယ်လို့ဒီလိုမျိုးအဲ့ရထတဲ့အချိန်မှာခမလို့ခြေလမ်းစလမ်းလာတယ်ဟိုဒီဝိကဆောက်ကိုကြာတယ်သူကဆိုးကနေလားချို့ကြော်လဲဆိုးချို့ကြော်လဲအောင်းတော့တော့မို့ချို့လူလာကြတယ်ဘယ်လိုပြောလဲဆိုတော့ပူတယ်ပေါ့ဒီဘွားကြီးကပူနေတာမြေတဘောမျိုးနဲ့သူကပြတယ်ဒါပေမဲ့သူကအဲ့ဒီအချိန်ကသူကညဖက်ကြတော့ဒီချီဘွားရွတ်ပြားကြီးရဲ့ကြောနေရတယ်နေ့ချင်းမဘွေဝိနဲ့စနေနေကြတယ်စပြဲသွားတယ်ကျင်းနေမျိုးပေါ့လေအဲ့လိုစတယ်ဒါပေမဲ့သူကတွေးပူနေလို့သူကအသေးသေးနဲ့လှုပ်ရှားရင်းလှုပ်ရှားရင်းနဲ့တွေးပူနေတဲ့အခါကျတော့မသိဘူးဒါကြောင့်တနည်းကလုံးလုံးနေတယ်မပက်ရက်တယ်လမ်းလျှောက်ရတယ်ပြည့်ရလောရဒီလိုလူတွေလှုပ်နေတဲ့အချိန်ကျတော့မသိတာနားနေပြီးတဲ့အခါကျတော့မှပြန်ထလိုက်တာပြန်ပြီးတော့ခြေဘွားကိုနင်းပြီးတဲ့အချိန်မျိုးဆိုတအားနာဆိုတာတခြားနာဖို့နာနေတယ်ဆိုတခြားနာဖို့နာနေတယ်ကတော့ထောက်လျှောက်ကိုနာနေတာမျိုးရှိနိုင်တယ်နားရင်တတာတယ်ထောက်လျှောက်လူပဲထတာနာနေတာအခုကကျတော့သူကဒီဘွားရုပ်ပြရအောင်လို့ပနောင်းနာဖို့နာနေရတကယ်လို့လို့လုံနေတဲ့အချိန်ကျတော့နားလို့နာမနာမသိမေ့နေတဲ့အချိန်မျိုးတွေဒီအောင်ရှိတာပေါ့နော်ဒါသူ့ရဲ့ပုံစံနောက်တစ်မျိုးတော့အဲ့ဒီခြေပနောင်းရဲ့အရင်အတွင်းဘက်နေရာမှာပေါ့နော်အခိစီရင်လည်းသူကနာတယ်။ကျောင်းဝင်လေးနဲ့သွားပြရင်လည်းကျောင်းဝင်အဲ့နေရာလေးကိုအမျိုးလေးနဲ့ဗေနီယာနာလေးဆို point ကျခိုင်းတော့အဲ့ပြခိုင်းတဲ့နေရာလေးဖြစ်စီလို့တအားနာတယ်နောက်တစ်ခါကျတော့ခြေတော့ကို stretch လုပ်လိုက်တော့ stretch လုပ်ရတော့ခြေမတွေ core ပြီးတော့ဒီလိုမျိုးတုပ်ကြည့်တဲ့အခါမှာလည်းအဲ့မတင်းပြီးတော့နာဒီလိုသဘောမျိုးပေါ့နော်နောက်တစ်မျိုးတော့အကျဉ်းဥပဒေနဲ့ခွဲခြားဖို့ဆိုရင်တော့သူကကြောင်နေတာတို့တာကြီးချီရဲနေတာတို့ဒီလိုမျိုးတွေတော့မရှိဘူးသူကလေမသိတာဘူးသူကသိလိုက်ရင်တော့အနာ
ဟုတ်ကဲ့ဆရာကြီးအခုလိုဒီခြေဖွာအရွတ်ကြောင်ပြီးတော့ခြေဖနောက်နာတာပေါ့နော်အဲ့ဒါနဲ့ဒီမှားရင်းယူဆနိုင်တဲ့အနေအထားတွေတော့ရှိတယ်လားဆရာ
ဟုတ်အဲ့ဒါလူနာတွေကိုကျွန်တော်တို့လာပြတဲ့အခါကျတော့လူနာတွေကသူကဓမ္မရိုက်ချင်ကြတာပေါ့နော်ဓမ္မတွေလို့ရိုက်ချင်အများဖြင့်ခြေဖနောက်အတက်လေးတွေထွက်တာတွေ့ရတယ်ဖနောက်ယိုးကြီးရဲ့အောက်မှာစုကြုံလေးလိုတက်ကလေးတွေအများကြီးတွေ့ဒီတက်ကလေးကြောင့်သူတို့ကနာတယ်လို့သူတို့ကထင်ကြပါတော့။ဘာဖြစ်လို့လဲဆိုရင်သူတို့ချင်းချင်းပြောကြရင်ပနောင်းတက်ထွက်တယ်ပနောင်းတက်တယ်ဒါပေမဲ့ပနောင်းတက်ကလူတော်များများမှာတကယ်တော့ရှိပြီလား။၁၀ယောက်မှ၁၀ယောက်တမန်ရိုက်ကြည့်ရင်ပနောင်းတက်ကရှိ။အဲ့တော့သူကပနောင်းတက်နဲ့ဒီခြေဘွားအယူရောက်တာနဲ့ဓာတ်ရိုက်တော့မသက်ဆိုင်ဘူးနော်။သက်သက်မှုရှိတယ်လို့ဆိုပြောလို့ရတယ်ဒါပေမဲ့ဓာတ်ရိုက်မသက်ဆိုင်ပနောင်းတက်ကြောင့်ခြေဘွားနာတာမဟုတ်ဘူး။ဒီခြေဘွားအယူပြောကြီးရောက်လို့ဖနောင်းတက်ကဟိုတက်တာပါသေးလို့ဆိုပြီးတော့အတက်ကရှိရှိရှိရှိလာပြီးရုပ်ကိုသူကရော့အောင်လုပ်ပေးတာပေါ့နော်ကျောင်းလို့ဆိုဖနောင်းတက်ရှိနေလို့နာတာမဟုတ်ဘူးနာတဲ့လူတိုင်းမှလည်းပဲဖနောင်းတက်မရှိဘူးဒါကြောင့်မလို့ဟိုအများကြီးသူတို့ကဒီတက်ကြီးကိုခွဲပေးလိုက်ရင်ပျောက်မယ်အဲ့လိုတော့ထင်ကြတာပေါ့နော်အဲ့လိုမဟုတ်ဘူးဒီရုပ်ပြားကိုအေးမနေအောင်ရော့အောင်လေ့ကျင့်တဲ့နေနေဖို့ထိုင်ဖို့နေစီစဉ်နေနေဖို့လုပ်ရ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့ဒီတစ်ပတ်မြမရေးသုံးသပ်ချက်မှာရာသီဥတုဆိုးဝါးမှုဒဏ်ကိုအခမ်းအနားဆုံးဖြစ်တဲ့မြမပြည်ကဆင်းရဲသားတွေရဲ့အခြေအနေကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရဲ့ရှင
်ဘဝဘေးအန္တရာယ်ကြောင့်မြမပြည်ရဲ့အသေပင်ထုတ်လုပ်မှု300ရာခိုင်နှုန်းလောက်နှစ်စဉ်ဆုံးရှုံးနေရပါတယ်ဒါကြောင့်မို့ရာသီဥတုဆိုးဝါးမှုဒဏ်ကိုကာကွယ်နိုင်စွမ်းအနည်းဆုံးနိုင်ငံအနည်းငယ်မှာမြန်မာပြည်လဲပါဝင်နေပါတယ်။အိုးအိမ်ကြခံခြင်းမရှိမှု၊ပညာသင်ကြားရေးချို့တဲ့မှု၊ရေကောင်းရေသားမရရှိမှု၊ရေစိုးစွန်းစနစ်ကင်းမဲ့မှု၊လက်နက်ကင်ပြိပက္ခနဲ့ဆက်ဆက်နေမှုစတဲ့အခြေအနေတွေကိုလေ့လာသုံးသပ်ပြီးပြည်သူပြည်သားဆင်းရဲတွေရဲ့ဘဝလုံခြုံမှုအခြေအနေကိုစစ်စစ်တဲ့စာရန်ကိုရန်ကုန်အခြေစိုက်MIMU အဖွဲ့နဲ့ HRP အဖွဲ့ကမကြာမီကထုတ်ပြန်လိုက်ပါတယ်။တိုက်ပြည်လူဦးရေ44ရာခိုင်နှုန်းသို့မဟုတ်လူဦးရေ23သန်းနီးပါးဟာအကာအကွယ်မရှိတဲ့ဘဝကိုရောက်နေတယ်လို့ဆိုပါတယ်။လုံခြုံမှုမရှိသူဆင်းရဲသားအများဆုံးဒေသဟာရှမ်းပြည်နယ်နဲ့ဧရာဝတီတိုင်းဒေသကြီးဖြစ်ကြပြီးသူတို့နောက်မှာမန္တလေးတိုင်းချင်းနယ်ရခိုင်ပြည်နယ်မှာလုံခြုံမှုမရှိသူများတယ်လို့ဆိုပါတယ်။ ဒီနေရာတွေမှာဘဝဆင်းရဲမှုသက်ဆိုးရှည်လိမ့်မယ်လို့ကမ္မပါတယ်ဒီမြို့နယ်တွေမှာလူကြီးတိတ်သိမှုမရှိတာကြောင့်လာရောက်ရင်းနှီးမြှုပ်နှံမဲ့သူရှားပါနေပါတယ်ဒါကြောင့်ဒေသခံတွေအတွက်အလုပ်အကိုင်ရဖို့အခွင့်အလမ်းအလွန်နှဲပါတယ
်အေယာဝတီမြို့ဝကျွန်းပေါ်ဒေသဟာလူကြီးအထူးထက်ဆုံးဖြစ်ပြီးရာသီဥတုပြောင်းလဲမှုဒဏ်ကိုအခမ်းအနားဆုံးနေပြီဖြစ်ပါတယ်မြမပြည်အလဲပိုင်းချောင်းတွေ့ဒေသမှာတော့ရေအရင်းအမြစ်ကိုစီမံခန့်ခွဲနိုင်စွာမရှိတဲ့အတွက်ရိခါမလုံမလောက်ဖြစ်ရပြီးဆင်းရဲနွမ်းပါနေရပါတယ်မြို့ပြနဲ့ကြေးလက်ကွာခြားမှုကိုလိုက်ပြီးဘဝလုံခြုံမှုအခြေအနေပြောင်းလဲသွားပါတယ်ကြေးရွာ80ရာခိုင်နှုန်းကျော်ဟာလျှက်စစ်မီးကိုမတုံးနိုင်ကြပါဘူးရေကောင်းရေတန့်တောက်တုံးနိုင်သူနဲ့ရေစိုးစွန့်စနစ်သုံးသူဥယေဟာလည်းအလွန်နှဲပါပါတယ်အထက်တန်းကျောင်းသားဥယေမှာလည်းမြို့ဟာကြေးလက်ထက်ပိုများနေပါတယ်ဒါပေမဲ့ကြေးလက်မှာရောမြို့ပြမှာရောတနေရာနဲ့တနေရာမတူကြပါဘူးစင်ရသား14ရာခိုင်နှုန်းရှိတဲ့မြို့နယ်25ခုမှာအရသာအဖွဲ့အစည်းတွေကကူညီနေကြရပါတယ
်နေထိုင်တဲ့အိုးအိမ်ပုံစံကိုကြည့်ရင်လုံခြုံမှုမရှိတဲ့စင်ရသားဘဝကိုတွေ့နိုင်ပါတယ်မြမပြည်ရဲ့အိမ်တောင်စု၃ပုံ၃ပုံနေထိုင်တဲ့အိမ်ယာမှာကျန်းကင်းဟာဝါသောမဟုတ်မြေကြီးဖြစ်နေပါတယ်။အင်ဂျင်40ရာခိုင်နှုန်းလောက်သာတနည်းသောမဟုတ်ဝါကိုအမိုးအဖြစ်အသုံးပြုကြပါတယ်။တနည်းဆိုရင်တော့ဝါထရန်ကဓနီမိုးတဲအိမ်မှာနေတဲ့အိမ်တောင်စုတွေဖြစ်ပါတယ်။ဒီလိုတဲအိမ်တွေဟာလင်းမုန်တိုင်းဒဏ်ရေကြီးတဲ့ဒဏ်ကိုမခံနိုင်ကြပါဘူး။ရခိုင်တိုင်းနဲ့စိုက်ပျိုးရေးလုပ်ကိုင်တဲ့အရာဝတီမကွေးမန္တလေးနဲ့စကိုင်းတိုင်းမှာမြေသားနဲ့ဝါကိုကြံခင်းလုပ်တဲ့တဲအိမ်တွေအများဆုံးရှိတယ်လို့ဆိုပါတယ်။ရာသီဥတုဒဏ်ကိုကြံ့ကြံ့မခံနိုင်တဲ့အိမ်တော်စုဟာအကာအကွယ်ကင်းမဲ့သူတွေဖြစ်ပါတယ်။ဆင်းရဲနွမ်းပါတဲ့သူတို့ဘဝဟာလုံခြုံမှုမရှိတာတင်ရှားပါတယ်
။ရေသုံးဆွဲမှုကိုကြည့်ရင်လည်းဘဝလုံခြုံမှုမရှိတာကိုတွေ့နိုင်ပါတယ်။2014သကောင်ဆင်းရဲကိုကြည့်ရင်မြန်မာနိုင်ငံကအိမ်တော်စု25ရာခိုင်နှုန်းဟာအန္တရာယ်ကင်းတဲ့ရေစိုးစွန့်စနစ်မတုံးကြတာတွေ့ရပါတယ်။ကောင်းမွန်တန်ရှင်းတဲ့တောက်ရည်ကိုမရနိုင်တဲ့အိမ်တော်စုက30ရာခိုင်နှုန်းလောက်ရှိပါတယ်။ရခိုင်ပြည်နယ်မှာရေစိုးအန္တရာယ်အများဆုံးရှိပါတယ်။အေယာဝတီ၊ပဲခူးနဲ့ရန်ကုန်တိုင်းတွေမှာလည်းရေကောင်းရေတန့်ရတဲ့နှုန်းအလွန်နှဲပါတယ်။နေရာထိုင်ခင်းဆင်းရဲနွမ်းပါတဲ့အရက်ဒေသမှာရေသုံးဆွဲမှုမတန်ရှင်းတာများပါတယ်။စိုက်ပျိုးရေးတစ်တော်နဲ့ငားလုံငန်းကအလို့သမားတွေဟာဝင်ငွေအ ਨੇ ဆုံးရရှိကြပါတယ်။သူတို့ရတဲ့လုခဟာတပြည်လုံးရဲ့ပြမ်းမြဝင်ငွေထက်20ရာခိုင်နှုန်းလောက်နည်းနေပါတယ်။ဝင်ငွေဟာစားစရိတ်ဖြစ်လို့အပိုအရှံမရှိသူတွေဖြစ်ပါတယ်
။အာဆီယံ10နိုင်ငံမှာမြန်မာစိုက်ပျိုးရေးလုပ်ငန်းဟာအမြတ်အ ਨੇ ဆုံးနဲ့လုခအ ਨੇ ဆုံးဖြစ်ပါတယ်။စက်မှုလျာအစ်င့်နှိမ့်ကြပြီးလူလုံအားကိုအားကိုလွန်းလာမှုစိုက်ပျိုးရေးမှာအမြတ်အဆုံးနည်းရတာလို့ဆိုပါတယ်။ဒီကနေ့ကလေးတိဆုံတဲ့နှုံးမှလည်းမြန်မာဟာအာဆီယံဖျားမြနှုံးတဲ့နှစကျော်ပူများပါတယ်။အယာဝတီတိုင်းလပ်ပတာခရိုင်နဲ့ချင်းပြည်နယ်မင်းတပ်ခရိုင်မှာဝေကင်းစကလေးတိဆုံမှုအများဆုံးဖြစ်ပါတယ်။အဟာရဓာတ်ချို့တဲ့မှုကြောင့်ကြီးထွားမှုတက်နေတဲ့ကလေးဥယေဟာကျင်းလက်မှာ30နှစ်ရာခိုင်နှုန်းမြို့ပြမှာ20ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။မြန်မာပြည်လူဥယေ90ရာခိုင်နှုန်းဟာစားတက်မြောက်သူဖြစ်တယ်လို့ဆိုပေမဲ့နေရာဒေသကိုလိုက်ပြီးစာတတ်သူဥယေကွဲပြားခြားနားသွားပါတယ်။ကျောင်းလုံးဝမတက်နိုင်တဲ့မြို့နယ်19နယ်ရှမ်းပြည်မှာရှိပါတယ်။နည်းနည်းကိုင်ပရိပခအထီကုန်းနဲ့ဆန္ဒပြမှုတွေဖြစ်ပွားတဲ့မြို့နယ်86နယ်မှာလူမှုအဆင့်အတန်းဟာအခြားဒေသတွေနဲ့25ရာခိုင်နှုန်းလောက်နှိမ့်ကျနေတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်တိုင်းပြည်တစ်ပြည်အမြဲတမ်းတိုးတက်ဖွံ့ဖြိုးအောင်ကျန်းဆောင်ရာမှာအကာအကွယ်မဲ့ဖြစ်နေတဲ့စင်သားလူတန်းစားကိုအစိုးရကဘယ်လိုဆက်ဆံလဲဆိုတဲ့အပေါ်မှာမူတည်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပြီးအခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော်အေအေနဲ့မြမအစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်ကကျေးရွာဒေသခံတွေဘင်္ဂလားဒေ့ရှ်နယ်စပ်ကိုတင်းရှောင်နေရပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့အဖွဲ့ရှမ်းပြည်နယ်တောင်ပိုင်းတာဆန်းတန်လွင်မြစ်ကူတရားအသည့်ပနက်ရက်ခန္ဓာတက်ရောက်ခဲ့တယ်ဆိုတာနဲ့ကယားပြည်နယ်လွိုက်ကောကန္တာဟီဝန်ပန်းချံမှာဘူကျုံမြင်းစီတေးရုပ်တူစိုက်ထူလိုက်တဲ့အပေါ်ခရီးနီလူငယ်တွေအပါအဝင်တိုင်းသားလူငယ်အဖွဲ့ကြီးတွေရဲ့အမြင့်သဘောထားတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပြီးသွားမှာပါချင်းပြည်နယ်ပလောဝမြို့နယ်အတွင်းရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာကင်းတလင်းနဲ့ခမောင်းဝကျေးရွာဒေသခံ200ကျော်ဘင်္ဂလားနယ်ဆက်ကိုဒုက္ခသည်တွေအဖြစ်ရခုရက်ပိုင်းအတွင်းရောက်ရှိနေကြပါတယ်နယ်ဆက်ကိုခလုံးမို့ရောက်ရှိနေတဲ့ကင်းတလင်းနဲ့ခမောင်းဝကျေးရွာတွေကရခိုင်နဲ့ခမီးမိသားစုတွေဟာကလေးတွေနဲ့အမျိုးသမီးတွေအပါအဝင်စုစုပေါင်း200ကျော်ရှိနေပြီးသူတို့အရေးပေါ်စားတောက်ရေးအတွက်ရခိုင်တပ်မတော် EE ကရိတ်ခါထောက်ပံ့ထားတယ်လို့ EE ပြန်ကြားရေးမှူးတာဝန်ခံခိုင်တုခကပြောပါတယ်စစ်ဆောင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘင်ဒရာဘင်ခရိုင်ယုံမော်မြို့နယ်ရမက်ကြီးရွာအနီးမြန်မာဖက်မှရှိနေပြီးနေဆက်ဖြတ်ကျော်ခေလုံးမှုစ조사နေကြတယ်လို့အဲ့ဒီနေဆက်မှနေထိုင်သူတွေကပြောပါတယ်အဲ့ဒီလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဝင်ရောက်ခေလုံးမှုစ조사နေတဲ့အတွက်ဘင်္ဂလားအာဏာပိုင်တွေဘက်ကလည်းသူတို့နယ်မြေထဲကိုဝင်မလာနိုင်အောင်နေဆက်တလျှောက်စောင့်ကြည့်မှုတွေရှိနေတယ်လို့လည်းဖေဖော်ဝါရီလ3ရက်နေ့က Technet News တတင်းတပုတ်မှာဖော်ပြထားပါတယ်
ရှမ်းပြည်နယ်ဆောင်ပိုင်းမိုင်းပန်မြို့နယ်တွင်တဆန်းဂရုစိုက်ကတဆန်းတန်လွင်ညှိကူးကြရတဲ့သင်းထပ်မံတည်ဆောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းတဲ့ဘက်ကနေဗနက်ရခန္ဓာပြုလုပ်ခဲ့ပါတယ်ဖေဖော်ဝါရီလ6ရက်နေ့ကတောင်အောင်ဆန်းစုကြည်နဲ့ဘက်ရောက်ရှိလာတာပါထပ်မံတည်ဆောက်မဲ့သဒ္ဒတ်ဟာတဆန်းသဒ္ဒဟောင်းရဲ့အောက်ပိုင်းမှာတည်ဆောက်မှာဖြစ်ပြီးတန်ချိန်60ကျော်အထိခန္ဓာရည်ရှိပြီးတော့နိုင်ငံတော်ဗန္ဒရေးဘတ်ဂျက်နဲ့တည်ဆောက်သွားမှာဖြစ်ပါတယ်ဗနက်ရချင်းခန္ဓာကိုနိုင်ဘက်ကပြုလုပ်ခဲ့ပြီးမိုင်းတုံမြုပ်ကနေရဟယင်နဲ့မိုင်းဆက်ကိုပြန်တန်းရမှာလေရဟယင်ဆက်ချိုးရမှုကြောင့်ခေတ္တဆင်းသက်ခဲ့ရပါတယ
်မွန်ပြည်နယ်မှာ2018ခုနှစ်တနှစ်လုံးမှုရစေဝါတံဖိုးချက်တန်း1453တန်းကျော်ဖမ်းဆီးရမိပြီးကြား649ဦးနဲ့မ84ဦးစုစုပေါင်း923ဦးကိုတရားစွဲဆိုခဲ့တဲ့အတွက်ယခင်နှစ်တွေထက်ပုံမှန်မြင့်တက်လာတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့မှူးရုံးကပြည်နယ်ရဲတပ်ဖွဲ့မှူးရုံးဦးစီးရဲမှူးမြင့်ဝင်းကပြောပါတယ်ဖမ်းဆီးရမိတဲ့မှုရစေဝါအမှု434မှုမှာစစ်ကြွဆေးပြား402မှုဆေးချောက်ဘိန်းစာရွက်ဘိန်းဖြူနဲ့ ice 32မှုရှိခဲ့ပြီးတထုံခရိုင်မှာမွေးစေဝါမှု105မှုမလမြိုင်ခရိုင်မှာ329မှုအထိဖြစ်ပွားခဲ့တယ်လို့ဆိုပါတယ်မွန်ပြည်နယ်အတွင်းမွေးစေဝါနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မှုများပြားနေပေမဲ့ငကူအခြေအနေထပ်ပေါ်မဆိုးရအောင်ထိန်းချုပ်နိုင်တဲ့အခြေအနေမျိုးသာရှိနေတယ်လို့ဖေဖော်ဝါရီလ3ရက်နေ့ကပြုလုပ်တဲ့တွေ့ရအကြိမ်မွန်ပြည်နယ်လွတ်တော်3နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါရယ်မွန်ပြည်နယ်မှာ2019ခုနှစ်ကမွေးအမှု290မှုမှာကြားနယ်မှာစုစုပေါင်း480ဦး2016ခုနှစ်ကမွေးစေဝါ283မှုမှာကြားနယ်မှာစုစုပေါင်း45ဦးတို့ကိုဖမ်းဆီးရမိခဲ့ပါတယ်
။ကရင်ပြည်နယ်မှာအခုလကဆက်ပြီးတော့လှိုင်စင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးမဲ့ကောလာဟလသတင်းတွေကြောင့်ဒေသခံလူစုတွေစိုးရိမ်ထိန်းလန့်မှုတွေရှိနေတယ်လို့သွာလာရေးသွဲတချို့အခက်အခဲတွေကြုံလာနေရပါတယ်။လက်ရှိကရင်ပြည်နယ်မှာစီမံချက်နဲ့ပတ်သက်ပြီးဖမ်းဆီးတာမရှိတယ်လို့မြို့ area တွင်းမှာရှိတဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုမရှိတဲ့ယာဉ်တွေကိုဒါဖမ်းဆီးတာဖြစ်တယ်လို့ကရင်ပြည်နယ်ရင်ထင်းရဲရာရှိသူကပြောပါတယ်။ကရင်ပြည်နယ်တွင်းကဒေသခံများစုဟာဇေနုတက်တာတဲ့လှိုင်စင်မဲ့မော်တော်ဆိုင်ကယ်နဲ့ကားတွေကိုတွားလာရေးအတွက်မိခုနေရတယ်လို့တချို့ကတော့တိုင်းတားလက်နက်ကန်ဖွဲ့စည်းတွေကထုတ်ပေးတဲ့ယင်ထောက်ခံခြင်းနဲ့တွားလာတာလည်းရှိနေပါတယ်။ပြီးကြရလကစတင်ပြီးတော့မွန်ပြည်နယ်မှာလေးယုံရွတ်တရာစီမံချက်နဲ့လှိုင်စင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးရေးယူတာရှိတဲ့အတွက်ကရင်ပြည်နယ်မှာလည်းစီမံချက်နဲ့ဖမ်းဆီးတော့မယ်ဆိုပြီးအခုလိုကောလာဟလသတင်းတွေပြန့်နှံ့နေတာလည်းဖြစ်ပါတယ်။
ချင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာဖေဖော်ဝါရီလ3ရက်နေ့ကတပ်မတော်စစ်ကားအစီးရေတရာခန့်ပြည်မဖက်ကနေရောက်ရှိလာတယ်လို့မတူပီမြို့ဒေသခံတွေကပြောပါရယ်။ယခုလက်ရှိချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ဖက်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ EE နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတပ်အင်အားတိုးချဲ့ဖို့ရောက်ရှိလာတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါရယ်။အစိုးရတပ်မတော်ဟာမတူပီကနေပလောဝမြို့နယ်ဖက်ကိုတပ်အင်အားဖြစ်တင်းနေတာဖြစ်ပြီးအခုလိုစစ်အင်အားတိုးချဲ့လာတာကြောင့်တိုက်ပွဲအချိန်ဟိုမြင့်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒေသခံဂရင်းနီလူထုတွေကန့်ကွက်နေတဲ့ခြားကကယားပြည်နယ်လွိုက်ကော်မြို့ကနန်ဟီဝံပန်းချံမှာဗိုလ်ချုပ်မြင့်စီကျေးရုပ်စိုက်ထူလိုက်တဲ့အပေါ်ဂရင်းနီလူငယ်တွေကနေကန့်ကွက်မှုတွေနဲ့ကြုံနေရပါတယ်။ NLD အစိုးရအနေနဲ့တိုင်းသားဒေသအတွင်းဗိုလ်ချုပ်အောင်ဆန်းရုပ်ထုကိုသာအလေးပေးစိုက်ထူနေတဲ့အပေါ်တိုင်းသားလူငယ်အဖွဲ့အစည်းတွေကနေဝေဖန်မှုတွေမြင့်တက်လာနေပါတယ်။မိကလျာမုံကနေစုစည်းတင်ဆက်ထားပါတယ်။
တိုင်းရင်းသားတွေအနေနဲ့ဒန်းလူရည်နဲ့ကိုပိုင်ပြတ်ထန်းခွင့်မရသေးခင်ကာလကြာမှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်လာရောက်စိုက်ထုတ်တာဟာနိုင်ငံရေးအမျက်ထုတ်တာဖြစ်တယ်လို့ကရင်နီပြည်လူငယ်အင်အားစုမှကိုဒီဒီကပြောပါတယ်
။အဲ့ဒီပါတီတောင်ရှိပုဂ္ဂိုလ်နဲ့ကျွန်တော်တို့စိတ်တော်စကားပြောချင်တယ်။နောက်တစ်ခုကကျေးရုပ်ထုအစီအရမှာစီဆောက်သွားတာကိုကျွန်တော်ကကြွယ်ရှုပ်ချတယ်။ဒီကျေးရုပ်ကိုပြောင်းရွှေ့ပေးဖို့ပေါ့နော်။တောင်းဆိုမယ်ပေါ့နော
်။အလားတူတအန်းကျောင်းသားနဲ့လူငယ်များဖွဲ့မှလွေလွှာတဲ့ဗိုလ်ချုပ်ကြီးရောက်အစားတိုင်းရင်းသားဒေသအတွက်ဖို့ပြေးရေးတွေကိုလှုပ်ဆောင်သင့်တယ်လို့ပြောပါတယ်
။သူတို့ကတိုင်းရင်းသားဒေသများဒီစီမံချက်ကိုလိုက်လုပ်နေတဲ့အချိန်မှာသူတို့လုပ်ရက်ကအလူထုတွေရဲ့ဆန္ဒကိုမပါဘဲနဲ့လှုပ်ချင်တာလုပ်နေတဲ့ဟာမျိုးသဘောကပြက်ရသွားတယ်ပေါ့။အဲ့ဒီဟာဒီလုပ်နေတဲ့အစားဒီတိုင်းရင်းသားဒေသမှာလိုအပ်နေတဲ့ပညာရေးလိုအပ်နေတဲ့တခြားအရေးဆန္ဒတွေမှာလုပ်နေတယ်ဆိုတော့တိုင်းရင်းသားကအခုလက်ရှိအစိုးရတွေကဘယ်လောက်ကြီးခံရမလဲ
။ပြည်နယ်တီးတီးမှာဗိုလ်ချုပ်အောင်ဆန်းတို့အသင်းအတ္တမလာရောက်ထားရှိတာဟာပိုင်းရနာစီလုံးညီညွတ်မှုဖြစ်စေတဲ့အပြင်ကိုလူမျိုးရေးမုန်တိမှုကိုပါဖြစ်ပေါ်စေတယ်လို့မွန်လူငယ်များဆောင်ရမွန်ယူဖိုရန် MYF အထွေထွေသွင်းရေးမှူးမင်းစံနေဦးကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ပူဇော်အောင်ဆန်းကိုအကြီးညိုပြတ်စေခြင်းတဲ့သဘောလည်းမဟုတ်ပါဘူးမလေးစားခြင်းတဲ့သဘောမျိုးလည်းမဟုတ်ပါဘူးဒီရောက်သူကိုခအချင်းအဖြစ်ပိုင်းရနာစီလုံးညီညွတ်မှုမရတဲ့အပြင်လူမျိုးတစ်မျိုးနဲ့တစ်မျိုးမုန်တိမှုတွေဖြစ်လာတာတော့အများကြီး
2019ခုနှစ်ဇန်နဝါရီလ31ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းပုံသူရုပ်ထုမြင်းစည်းကျေးရုပ်ထုကိုလာရောက်စိုက်ထုတဲ့အတွက်ကရင်နီပြည်လူငယ်အင်အားစုတွေကနေဂန္ဓာဟေဝံပန်းချံရှိမှာထိုင်တစ်ပိတ်ပြုတ်လောက်ပြီးဆန္ဒထုတ်ခဲ့ရမှာခေါင်းဆောင်တွေအပါဝင်ဆန္ဒထုတ်ဖို့သူ20ဦးကိုငိမ့်စုစီပုံမှန်19နဲ့ပြည်내ဆွေးရကနေတရားစွဲဆိုခဲ့ပါတယ်ကရင်နီပြည်လူငယ်အားတွေနေနဲ့ကယားပြည်နယ်ကိုခိတ္တရောက်ရှိလာတဲ့ NLD ပါတီဗဟိုထိပ်ပိုင်းခေါင်းဆောင်တွေကိုပြည်နယ်ဝန်ကြီးချုပ်ရဲ့စီမံခန့်ခွဲမှုလွဲမှားတွေကိုတင်ပြတိုင်ကြားဖို့ကြိုးစားခဲ့ပေမဲ့လည်းမတွေ့ဆုံနိုင်ခဲ့ပါဘူး။ဗိုလ်ချုပ်ကြီးရုပ်ကိုပြည်နယ်အစိုးရဦးစီးစိုက်ထုတ်ခဲ့တာမဟုတ်ပဲပရဟိတအဖွဲ့အစည်းတွေနဲ့ဒေသခံပြည်သူအချို့ပါဝင်တဲ့ဗိုလ်ချုပ်ကြီးရုပ်ဖိမျောက်ရေးကော်မတီကဥဆောင်ခဲ့တာဖြစ်တယ်လို့လည်းကယားပြည်နယ်အစိုးရကလည်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။
ဆက်ပြီးတော့ပလဝမြို့နယ်ကိုချင်းပြည်နယ်ကနေမခွဲထွက်လို့ဘူးဆိုရင်ခရိုင်အဆင့်တိုးမြင့်ပေးဖို့ခူမီခမီးမျိုးသားပါတီကချင်းပြည်နယ်အစိုးရဝန်ကြီးချုပ်နဲ့လွတ်တော်အုပ်ထားတို့ကိုလိမ့်မှုပြီးတော့အိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဘာကြောင့်အခုလိုမျိုးတောင်းဆိုရတာပါလဲ။တခြားခူမီနဲ့ချင်းဖွဲ့ကြီးတွေကတော့ဘလို့သဘောထားကြပါသလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကွင်ကနေတင်ပြပေးထားပါတယ်
။ချင်းပြည်နယ်ပလဝမြို့နယ်ကိုခရိုင်အဆင့်တိုးမြင့်ပေးဖို့ခူမီခမီးမျိုးရပါတီကတောင်းဆိုခဲ့တာဖြစ်ပါတယ်ခူမီခမီးမျိုးရပါတီရဲ့အိတ်ဖွဲ့ဝေးစာဟာသူတို့ပါတီရဲ့သဘောထားဖြစ်တယ်လို့ပလဝမျိုးခြေဆိုင်ခူမီမျိုးသမီးအဖွဲ့သွေးမှုမှတ်အောင်ဖြူမကပြောပါတယ
်ခရရရဖို့တော့ကျမတို့လည်းစိတ်တင်တော့ချင်တာပေါ့နော်ဒါမဲ့ဒီခုတ်ချက်မဲ့ဆိုတဲ့ဟာတော့ကျမတို့သဘောထားတော့မဟုတ်ဘူးသူတို့ပါတီဆိုင်နေဆိုတော့ပါတီရဲ့သဘောထားပဲဆိုတော့ကျမတို့ကအဲ့လိုပဲခိုင်းတယ
်လို့လိုက်ရင်းတဲ့သူပလဝခရရရှိရင်ကိုပိုင်အုပ်ချုပ်ခွင့်ရရှိရေးအတွက်နိုင်ငံရည်နည်းနဲ့နှစ်ပေါင်း80ကျော်ကျူပန်းလာခဲ့တဲ့ပလဝမြို့နယ်ကိုချင်းပြည်နယ်မှာခွဲမထွက်စေလို့ရင်ပလဝရည်ကိုဥပက္ခမပြုသင့်တော့ဘူးလို့ခူမီပါတီကနေဇန်နဝါရီလ28ရက်နေ့ကချင်းပြည်နယ်ဆွေရဖွဲ့နဲ့ချင်းပြည်နယ်လွှတ်တော်ကိုအိတ်ဖွဲ့ပေးစာပေးပို့ထားပါတယ်ချင်းတိုးတဲ့ရည်ပါတီသွေးမှုဥိုက်စောမြကတော့ချင်းလူမျိုးချင်းချင်းကြားစိတ်ဝင်ကြွေးပြမှုဖြစ်စေတဲ့ဒီလိုပြောဆိုမျိုးကိုစန့်ကျင်ကန့်ကွက်တယ်လို့ပြောပါတယ
်ကျွန်တော်တို့ကအဲ့ဒီခွန်မျိုးသားပါတီရဲ့သဘောထားဆိုတာကလည်းဘယ်တော့မှခွန်မျိုးပြည်သူတွေရဲ့လည်းသဘောထားမဟုတ်ပါဘူးပေါ့နိုင်ငံရေးပါတီဆိုတာတော့နိုင်ငံရေးတခြားသူစတန်ဒတ်တွေဆိုရှိလို့ရနေတာပဲလေကျွန်တော်တို့ CPD အနေနဲ့ကတော့အဲ့လိုမျိုးတတိတခြားချင်းချင်းမှာချင်းလူမျိုးသူတစုရဲ့တတိတခြားရဲ့ဒီမှုကိုတော့ကန့်ကွက်တယ်ဆိုတာမျိုး
ချင်းမိနယ်လွှတ်တော်ဥက္ကဋ္ဌဥစုဘွဲကိုဆက်သွယ်မေးမြန်းရမှာတော့သူကအခုလိုပြောပါတယ်
အခုအိန္ဒိယကရှုပ်ထားတဲ့တင်းတဲ့စိတ်ခံကပြည်ပြည်အခုလေ line လေး pro india နဲ့ဘလေးဝဇိုရင်းပွေးကိုဆုတ်ဆက်ဖြစ်မှန်းဒါလည်းကတရားနဲ့အခုလုံနေတယ်အဲ့ဒါပြည့်ပြည့်ရင်တော့အဲ့ဒီနိုင်ငံခြား export import ကိုဘလေးဝမှာလုံမယ်ဆိုလေ AD ကခိုင်းလို့မရတော့ဘူး DC ကလည်းခိုင်းတယ်အဲ့ဒီချင်းကြရင်တော့ဘလေးဝကသူ့ဟာသူ DC ကလည်းဆိုသူ့ဟာသူခရိုင်ဖြစ်လာတာပါနော်
တရှိချင်းမြင့်တဲ့ဘက်မှာခရိုင်၄ခုရှိပြီး
Palawana, Tide, Nunegu, Kayansi, Tumi, Bibu, Chimine, Soya Pogan, Susan Duamelo, the Rinfaponi Baratamia.
Akusabi, the ancient Choko Nasin Jayamavashi.
Rakhine Tamaro, E. Name Yama, Soya Tatri, a Jap Chipwani, a Taipwe Jang, Chimine, Palawa Mune, Kintaline, Kamanga, Jiwaga, Dirakandri, Binglane, Sapeku, Doka, the reappeared, Tinshaw, Yoshi, Nijavare.
နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နှင့်အဖွဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တာဆန်းတန်လွင်မြစ်ကူးတရအတက်ပနေရိုက်အခမ်းအနားတက်ရောက်ခဲ့ပါတယ်။ကရရှိရဲ့ခုနားဆင်ကြကြတာကတော့
BNI1တို့ဒါရိုက်ကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ ဒါမဲ့ဖေဗရူလာ14ရက်နေ့ဟာစိန့်ဗယ်လန်တိုင်းစ်ဒေးဆိုရယ်ချစ်သူများနေ့ဖြစ်ပြီးတော့တဝတိတအနှံ့အပြားကလူမျိုးဘာသာမျိုးတွေဒီချစ်သူများနေ့မှာပါဝင်ပြီးတော့ဆင်နွှဲကြပါရစေ။ဒီတော့ VOAB တက်တွေလေးလိုင်းပေါ်ကနေချစ်သူများနေ့ကိုဆင်နွှဲကြရအောင်ဖိတ်ခေါ်ကြပါရစေ။အချစ်တစ်ချင်းလေးတွေကိုနားထောင်ရင်းနဲ့ကိုယ့်ရဲ့ချစ်သူအတွက်လည်းသတင်းစကားလေးတွေပေးရင်ချစ်သူများနေ့ဆင်နွှဲ
ချင်တယ်ဆိုတော့ VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ် email ကတစ်စင်းပဲဖြစ်ဖြစ်စာရေးပြီးတော့ပို့လိုက်ပါနော် VOA email လိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook ပေးသက်တွေကတော့ VOA Bamis News ဆိုတဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့တည်တောင်းနိုင်ချစ်သူတွေအတွက်အမှတ်တရစကားလေးတွေလာထားနိုင်ပါတယ်ကိုချစ်တဲ့သူရဲ့နာမည်ကိုတော့ထည့်ပြီးရေးပြီးဖို့မမေ့ကြပါနဲ့ဖေဖော်ဝါရီ9ရက်တောက်ကြနေနောက်ဆုံးထားပြီးတော့ပို့ပေးကြပါရှင်။အားလုံးအတွက်ချစ်ချင်းရင်နဲ့တင်းပြန်ထုံပါစေ
။ဖေဖော်ဝါရီ14ရက်ချစ်သူများနေ့အမီတေးသချင်းတောင်းဖို့နဲ့အမှတ်တရစကားတွေပေးပို့ဖို့အချိန်မီဆက်သွယ်ကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။အခုအစည်းအဝေးတွေအဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင်။
အမေရိကန်အလို့တော်မှာလူများစုဖြစ်လာတဲ့ဒီမိုကရက်တွေကဥဆောင်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့ဗန်ဒန်ရေးနဲ့စီးပွားရေးလုပ်ငန်းတွေကိုစုံစမ်းမဲ့အစီအစဉ်ပေါ်သမ္မတကပြင်းပြင်းထန်ထန်တုံ့ပြန်ဝေဖန်လိုက်ပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားနဲ့တတ်တက်ဆွေးနွေးမှုတစ်ခုမှမတွေ့ရတာကိုအခုခါသူ့ရဲ့ဗန်ဒန်ရေးနဲ့ကိုရီးကူရာကိစ္စတွေမှာပါစုံစမ်းမှုလုပ်နေတယ်ဆိုပြီးအလို့တော်ထောင်လိုင်းရေးကော်မတီဥက္ကဋ္ဌအဒန်ရှစ်ကိုသမ္မတကဒီနေ့ပဲ Twitter လူမှုကွန်ရက်ကနေဝေဖန်လိုက်တာပါသမ္မတရဲ့ဗန္ဒာရေးအကျိုးစီးပွားရေးဟာသူ့ရဲ့မူဝါဒရေးအဆုံးဖြတ်ချက်တွေနဲ့လုပ်ရက်တွေကိုတွန်းအားဖြစ်စေခဲ့သလားဆိုတာတွေကိုတော့ပြီးခဲ့တဲ့လကစားလို့အောက်လွတ်တော်မှာလူများစုအဖြစ်ထိန်းချုပ်လိုက်တဲ့ဒီမိုကရက်တစ်ဦးဆောင်တဲ့လွတ်တော်ရေးရာကော်မတီတွေကစတင်စုံစမ်းမှုကြိုးပမ်းနေကြတာပါဗင်နီဇွဲလားနိုင်ငံကိုအမေရိကန်နဲ့ပြည်ပနိုင်ငံတွေကလူသားချင်းစာနာမှုအကူအညီတင်ပို့မှုတွေကိုတားမြစ်ဖို့အဓိကနယ်စပ်တစ်ခုကိုစစ်သားတွေကပိတ်ဆို့တားမြစ်လိုက်ပါတယ်ဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံခြားနယ်စပ်တကားအလယ်မှာကြီးမားတဲ့လေမော်ရောင်ရေတင်ကားတစ်စင်းနဲ့အပြေအယံကုန်သက်တာကြီးနှလုံးကိုချပြီးပိတ်ဆို့ထားလိုက်တယ်လို့ကင်းလက်ဆောင်ချက်နေတဲ့လက်နက်ကင်တပ်ဖွဲ့တွေလည်းနယ်စပ်ဖြတ်ကူးဖို့ကြိုးပမ်းသူတွေကိုနောက်လက်ပြန်ခိုင်းနေပါတယ်အငင်းပွားစရာကြီးကြုံနေရတဲ့မြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံခြေကောက်တွေကိုပြင်ဆင်ရေးလွှတ်တော်မှာစတင်ကြိုးပမ်းနေတဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကူစရာကကြိုဆိုလိုက်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်တာဟာမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်မျှော်လင့်ထားတဲ့အပြည့်သဘောဆောင်ဖြစ်ထွန်းမှုတစ်ခုဖြစ်တဲ့အကြောင်းလူ့ခွင့်ရေးထုတ်ကူစရာရန်ဟီလီကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ
တင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voidet Zonnik ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကို Line 2 meter 1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့ရပါရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများပြင်အောင်ပါ
This program has come to you from the Voice of America, Washington.